Welcome to the Voice of America in Burmese.
Assalamualaikum warahmatullahi wabarakatuh. Washington Radio American Tangani. 2020 September 5 ရက် Sunday ni Manekin season တွေကို Myanmar Sanodi Manek 6 လ ayi ကနေ 9 လ ayi ထိ 9.2450 kilometer 190 တို့ကနေထုတ်လွှင့်ပေးနေပါပြီ။ကျွန်မခင်ရသက်ပါ။ဒီ Manekin သတင်းတွေကိုကိုရဲမင်းထွန်းနဲ့တို့ပြောပြပေးပါမယ်။COVID-19 ကာယောဂါဆိုင်ရာ WHO ကမ္ဘာကျန်းမာရေးအဖွဲ့ကြီးရဲ့တုံ့ပြန်ဆောင်ရွက်မှုတွေနဲ့ပတ်သက်ပြီးပြန်လည်သုံးသပ်ဖို့ WHO ကခန့်အပ်ခဲ့တဲ့တိကျလွတ်လပ်တဲ့အဖွဲ့ဟာစုံစမ်းစစ်ဆေးမှုတွေကိုစတင်လုပ်ဆောင်နေပြီလို့ဒီဖွဲ့ကချက်တပြေးနေမှာပြောပါတယ်။သူတို့ဖွဲ့အနေနဲ့လိုအပ်တဲ့စီရစတန်းတွေ၊ပစ္စည်းတွေနဲ့အီးမေးလ်ချိရှိခွင့်တွေကိုကုလသမဂ္ဂတွေကဘယ်အဖွဲ့စီစီကမဆိုအပြည့်အဝရယူနိုင်ကြောင်းလည်းပြောပါတယ်။ဒီဖွဲ့မှာပါဝင်ဆောင်ရွက်နေသူ12ဦးရဲ့အမည်အစင်းကိုလည်းအဖွဲ့ပူးတွဲဥက္ကဋ္ဌတွေဖြစ်ကြတဲ့ Liberian သမ္မတဟောင်း Ellen Johnson Sirleaf နဲ့ New Zealand ဝန်ကြီးချုပ်ဟောင်း Helen Clark တို့ကသတင်းစာရှင်းလင်းပွဲမှာကြေညာခဲ့တာပါ။ဒီဖွဲ့မှာပါဝင်တဲ့သူတွေကိုသူနဲ့ Johnson Sirleaf တို့လွတ်လွတ်လပ်လပ်ရွေးချယ်ခဲ့ကြတာဖြစ်ပြီး WHO ကဝန်ရဖွင့်မှုမရှိကြောင်းလည်းအဖွဲ့ပူးတွဲဥက္ကဋ္ဌ Clark ကပြောပါတယ်။ဘယ်လရုစ်နိုင်ငံမှာအငင်းပွားပွဲရွေးကောက်ပွဲရလဒ်ကိုမကျေနပ်တဲ့အတွက်ငင်းချန်းစွာဆန္ဒပြမှုတွေဖြစ်ပွားနေရကနေထောင်နဲ့ချီဖမ်းခံရတဲ့နောက်တလကြာမှာအတိုက်ခံခေါင်းဆောင်ဆိုဗီယက်တန်နာတီရှာနော့စကာယာကနိုင်ငံတွင်းလူ့ခွင့်ရချိုးဖောက်မှုတွေကျုံနေရတာအဆုံးသတ်အောင်လုပ်ပေးဖို့အတွက်ကုလသမဂ္ဂကိုပန်ကြားလိုက်ပါတယ်။တောက်ချန်နေအွန်လိုင်းကကျင်းပတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီအလွတ်တဘောဆွေးနွေးပွဲမှာလစ်သူအေးနီးယားနိုင်ငံကိုထပ်ပြီးတင်ဆောင်နေရတဲ့အတိုက်ခံခေါင်းဆောင်ကနိုင်ငံမှာအာဏာရှင်ရဲ့ချင်းချောက်မှုတွေနဲ့အကြမ်းဖက်မှုတွေချက်ချင်းရပ်ဆိုင်ပစ်ဖို့နိုင်ငံရဲ့ကျင်းသားတွေအားလုံးကိုအမြန်တမ်းပြီးလွှတ်ပေးဖို့နဲ့လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲကျင်းပပေးဖို့ဘယ်လာရုစ်ကလိုလားကြောင်းပြောကြားခဲ့တာပါ။ဒါအပြင်ကုလသမဂ္ဂအနေနဲ့ဆန္ဒပြသူတွေပေါ်မှာဘယ်လာရုစ်ရဲ့အင်အားလုံခြုံသုံးနှိမ်နင်းမှုကိုရှုံချပေးဖို့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီကလည်းအထူးစီဝေးခေါ်ပေးဖို့နဲ့ဘယ်လာရုစ်နိုင်ငံမှာလက်တွေ့ကျုံ့နေရတဲ့အခြေအနေကိုမှတ်တမ်းတင်ဖို့အတွက်နိုင်ငံတကာစောင့်ကြည့်အဖွဲ့တစ်ဖွဲ့ကိုဆေလွတ်ပေးဖို့လဲတီရှာနော့စတယာကတောင်းဆိုခဲ့ပါတယ်။ရုရှားတိုက်ခိုက်ခေါင်းဆောင်အလက်ဆီနာဗယ်နီအစိုက်ခံခံရတာနဲ့ပတ်သက်ပြီးဆွေးနွေးဖို့တောက်ကြနေမှာနေတိုးမဟာမိတ်အဖွဲ့ဝင်တွေအရေးပေါ်အစည်းအဝေးထိုင်ခဲ့ကြပြီးတဲ့နောက်မှာရုရှားဟာဓာတ်ရုလက်နဲ့အသုံးပြုမှုတားဆီးကာကွယ်ရေးအဖွဲ့ OPCW ရဲ့ကြီးကြပ်မှုအောက်မှာလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုကိုအပြည့်အဝပူပေါင်းဆောင်ရွက်ရမှာဖြစ်ကြောင်းနေတိုးဖွဲ့ကပြောပါတယ်။ဘယ်ဓာတ်ရုလက်နဲ့မျိုးကိုပဲသုံးဒါဟာလူတက်ကိုလုံးဝလေးစားမှုမရှိရာရောက်တယ်လို့ဒါဟာနိုင်ငံတကာလိုက်နာရမယ်ဆန်သတ်မှတ်ချက်နဲ့စီးရင်ဥပဒေကိုချိုးဖောက်တဲ့လက်မခံနိုင်စရာလုပ်ရဖြစ်ကြောင်းနေတိုးအထင်မှုချုပ်ယန်စတော်တန်ဘတ်ကဘရပ်ဆဲလ်စ်အစည်းအဝေးပြီးမှသတင်းတောက်တွေကိုပြောပါတယ်။ရုရှားအနေနဲ့ဒီကိစ္စနဲ့ပတ်သက်ပြီးမေးခွန်းထုတ်တာတွေနဲ့ရင်ဆိုင်ရဖို့ရှိတယ်လို့အဖြေပေးရမှာဖြစ်ကြောင်းလဲနေတိုးအဖွဲ့ဝင်တွေကသဘောတူတယ်လို့ပြောပါတယ်။ရုရှားတိုက်ခိုက်နဗာနီဟာရုရှားနိုင်ငံထုတ်စစ်တပ်တောင်းအာယုံကျော်ထိခိုက်စေတဲ့နိုဗီ6အစိတ်မိခဲ့တာဖြစ်ကြောင်းစစ်ဆေးတွေ့ရှိချက်ကိုဂျာမနီဝန်ကြီးချုပ်ကဗိုလ်တဖူးနေမှာကြေညာခဲ့တာပါ။အတိုက်ခံခေါင်းဆောင်အစိတ်ခတ်ခံမှုမှာနောက်ွယ်ကရုရှားအစိုးရပါနေတဲ့ဆိုတဲ့ဆက်ဆွဲချက်တွေအတွက်မဟုတ်မှန်ကြောင်းရုရှားအစိုးရကညှင်းဆိုထားတာဖြစ်ပါတယ်။အီရန်ဟာကမ္ဘာအင်အားကြီးနိုင်ငံတွေနဲ့ရထားတဲ့နျူကလ িয়ার ဆိုင်ရာသဘောတူညီချက်အရသူကိုစုစုံခွင့်ပြုထားတဲ့တန့်စင်ယူရေနီယံပမာဏတဲ့ကျော်လွန်ထားရှိမှုတွေဆက်တွေ့နေရပါမယ်။သူတို့ရဲ့စက်ရုံနေရာတွေကိုလာရောက်ဆစ်ဆဲဖို့တော့စပြီးတော့ခွင့်ပြုလာပြီလို့ကုလသမဂ္ဂအနေနဲ့စွမ်းရင်အေဂျင်စီ IAEA ကတောက်ချနေမှာပြောပါလေ။အီရန်ကနျူကလ িয়ার ပစ္စည်းတွေတိုးလောင်ထားမယ်လို့တမျှရှိတဲ့နေရာတွေနဲ့နျူကလ িয়ার ဆိုင်ရာစမ်းသပ်မှုတွေလုပ်နိုင်ခြင်းရှိတဲ့နေရာတွေကို IAEA တွားရောက်ဖို့ခွင့်ပြုကြတာပါ။ဩဂုတ်လ25ရက်နေ့မှာအီရန်မှာအဆင့်တိတ်မမြင့်တဲ့တန့်စင်ယူရေနီယံကီလိုဂရမ်2000ကျော်တင်ထားတာတွေ့ရပြီးမေလ20ရက်ကတော့ကီလိုဂရမ်1500ကျော်ပဲရှိခဲ့တာလို့ IAEA ဖွဲ့ဝင်နိုင်ငံတွေကိုပေးပို့တဲ့ကန့်သတ်အစီရင်ခံစာမှာဖော်ပြပါတယ်။အီရန်ဟာ2015မှာအင်အားကြီး6နိုင်ငံနဲ့နျူကလ িয়ার ဆိုင်ရာသဘောတူညီချက်ကိုလက်မှတ်ရေးထိုးခဲ့တာဖြစ်ပြီးသူတို့ရဲ့ JCPOA ပူးပေါင်းဆောင်ရွက်တဲ့အဖွဲ့ကအီရန်ကိုတန့်စင်ယူရေနီယံပမာဏကီလိုဂရမ်200ကျော်လောက်ပဲတင်ထားခွင့်ပြုရတာဖြစ်ပါတယ
်။ VOA American တိုင်းမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဘိုင်းလိုမီတာ24 kHz 12.3 ည5လိုမီတာ40 kHz 8.3 ည 5.51 kHz 98.9 နဲ့ 5.190 kHz 105.5 တို့ကနေထုတ်လည်ပေးနေပါရဲ့ရှင
် VOA American တရနောက်ဆုံးရမနေ့ကင်းတဲ့ရင်တွေကိုကျွန်တော်ရဲမထွန်းကဆက်လက်ကြီးညာပေးသွားပါမယ်မြန်မာနိုင်ငံမှာစက်တင်ဘာလ4ရက်ကျန်းမာရေးနဲ့အကြောင်းကြီးဌာနထုတ်ပြန်ကြေညာ COVID-19 ကူးစက်သူလူနာသေ38ယောက်ထပ်ပြီးအတည်ပြုလိုက်တဲ့အတွက်စုစုပေါင်းကူးစက်သူ 1,181 ယောက်ရှိပြီဖြစ်ပါတယ်။စက်တင်ဘာလ4ရက်နေ့အတွင်းဓာတ်ခွဲနမူနာ 1,642 ခုကိုစစ်ဆေးခဲ့တာမှာအခုလိုလူနာသေ38ယောက်အတည်ပြုခဲ့တာလည်းဖြစ်ပါတယ်။ဒီထဲရန်ကုန်တိုင်းက14ယောက်၊မန္တလေးတိုင်းက10ယောက်၊ရခိုင်ပြည်နယ်နဲ့နေပြည်တော်က9ယောက်စီနဲ့အီယော်ဒီတိုင်းနဲ့မွန်ပြည်နယ်က1ယောက်စီပါဝင်ပြီးအများစုကပြည်တွင်းကူးစက်မှုတွေဖြစ်ပါတယ်။ဓာတ်ခွဲအတည်ပြုလူနာတွေနဲ့ပတ်သက်တဲ့အသေးစိတ်အချက်လက်တွေကိုဆက်လက်ထုတ်ပြန်ပေးသွားမယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်။ရှိမြန်မာနိုင်ငံမှာယောဂဆစ်ဆေးမှုပေါင်း 36,000 နီးပါးဖြစ်လုပ်ခဲ့ပြီးတိပိလူနာတွေထဲကယောဂပိုးကင်းစင်လာသူ359ယောက်နဲ့သေဆုံးသူက9ယောက်ရှိပါတယ်။စက်တင်ဘာလ3ရက်နေ့က4ရက်နေ့အထိ24နာရီအတွင်းစောင့်ကြည့်လူနာသေ98ယောက်ထပ်တိုးလာတယ်လို့ကျန်းမာရေးဝန်ကြီးဌာနကပြောပါတယ်ခင်ဗျာ။ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ဘဇာဒုက္ခသည်စခန်းကဒုက္ခသည်ကောင်းဆောင်ကိုယ်စားလှယ်အဖွဲ့တစ်ဖွဲ့ကရိုဂျာဒုက္ခသည်တွေအတွက်တည်ဆောက်နေတဲ့ဘတ်စန်ချာကျွန်းစီမံကိန်းကိုဒီကနေ့စနေနေ့မှာတော်ရောက်ကြည့်ရှုလေ့လာမှာဖြစ်ပါတယ်။အဲဒီကိုယ်စားလှယ်အဖွဲ့ကကျွန်းပေါ်မှာတည်ဆောက်ထားပြီးဖြစ်တဲ့အဆောက်အဦတွေနဲ့နေထိုင်မှုအခြေအနေကိုလေ့လာသွားမှာဖြစ်ပါတယ်။အဲဒီကိုယ်စားလှယ်အဖွဲ့မှာရိုဂျာကောင်းဆောင်အနည်းဆုံး30ပါပြီးဘတ်စန်ချာကျွန်းပေါ်မှာတုံ့ရက်ကြာနေထိုင်မှာဖြစ်တယ်လို့ကျွန်းအခြေအနေကိုမျက်မြင်ကိုယ်တွေ့လေ့လာသွားမယ်လို့လည်းကောက်ဆက်ဘဇာဒုတိယကော်မရှင်နာမိုဟာမက်ကမယ်ဟိုစိန်ကပြောပါရယ်ကိုစလဲအဖွဲ့ကကျွန်းကပြန်လာပြီးတဲ့အခါမှာတော့ကျွန်းအခြေအနေအကြောင်းကိုကောက်ဆက်ပဇာကဒုက္ခသည်တွေအလုံးကိုရှင်းလင်းတင်ပြသွားမှာဖြစ်ပါရယ်2019ခုနှစ်အောက်တိုဘာလကတည်းကစလို့ကောက်ဆက်ပဇာဒုက္ခသည်စခန်းမှာလူနေထိုက်တာရဲ့လူကြိုရေးအခြေအနေတွေကိုထောက်ပြပြီးဘင်္ဂလားဒေ့ရှ်အစိုးရကဒုက္ခသည်တသိန်းကိုရွှေ့ပြောင်းနေရချထားပေးဖို့ဒီစီမံကိန်းကိုအကောင့်ထည့်ဖော်နေတာဖြစ်ပါရယ်ဘင်္ဂလားဒေ့ရှ်အစိုးရကအဲ့ဒီကျွန်းပေါ်ကအင်ယာဆက်လုပ်ရေးလုပ်ငန်းရီတားပေါင်နဲ့မုန်တိုင်းခုအဆောက်အုံတည်ဆောက်ရေးလုပ်ငန်းအသင့်သုံးစားစာနဲ့ပစ္စည်းတူလောင်ရုံစီစဉ်ထားရှိမှုလမ်းတွေနဲ့နေဆွမ်းအင်သုံးလျှက်စစ်တားပြီးလုပ်ငန်းတည်ဆောက်ရေးလုပ်ငန်းတွေကိုကြီးကြပ်ပေးနေကြတာဖြစ်ပါတယ်။2019ခုနှစ်ကမြန်မာစစ်တပ်ကရွန်ဂျာအာစာလက်နက်ကိုင်တပ်တွေကိုနေပြည်တော်ရှင်းလင်းရေးစစ်ဆေးရေးတွေလုပ်တုံးကရွန်ဂျာဒုက္ခသည်9သိန်းကျော်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခဲ့ကြရတာဖြစ်ပါတယ်။မြန်မာဆွေရကရွန်ဂျာ3တုံးကိုလက်မခံဘဲဒုက္ခသည်တွေကိုစစ်ဆေးလက်ခံမယ်လို့ပြောထားပါတယ်ခင်ဗျ။ပြုံးနေတဲ့အောင်မျက်နှာရှိတဲ့မြမမျိုးရင်ရှားပါလိတမျိုးကိုမြို့တုံးလူဆက်ဆက်အချင်းတွေကနေနှစ်ပေါင်း20လောက်ကြာမှပြန်ပြီးတိုးပွားအောင်မွေးမြူနိုင်ခဲ့တယ်လို့သိပ္ပံပညာရှင်တွေကပြောပါတယ်။ဒီရှားပါလိမျိုးကောင်းရင်အနေငယ်ကိုရှားဖွေတွေ့ရှိပြီးတဲ့နောက်မှာသိပ္ပံပညာရှင်တွေကကောင်းရင်တစ်ထောင်နီးပါးတိုးပွားလာအောင်ပြန်ပြေးမွေးမြူနိုင်ခဲ့တယ်လို့ New York Times သတင်းစာကပြောပါတယ်။သူတို့ကအခုလိုအချိန်မီမထိန်းသိမ်းနိုင်ခဲ့ရင်ဒီလိမျိုးစိတ်တွေမြို့တုံးသွားလောက်ပြဖြစ်တယ်လို့ Torian Tristan ထိန်းသိမ်းရေးအဖွဲ့အစည်း Wildlife ConservationVision Society ကကုန်းနေရည်တွေမျိုးစိတ်လေးလာရေးပညာရှင် Steven Platt ကပြောပါတယ်။ရှားဖွေတွေ့ရှိခဲ့တဲ့လက်ကျန်ရှားပါလိမျိုးကောင်းရင်နှဲငယ်ကိုသဘာဝအနေထားတစ်ခုဖန်တီးစောင့်ကြည့်ပြီးအခုလိုလက်ကောင်ရင်တစ်ထောင်နီးပါးကိုသဘာဝအတိုင်းမျိုးပွားပေးနိုင်ရတာဖြစ်ကြောင်း Steven Platt ကသူ့ရဲ့ Facebook စာမျက်နှာမှာရေးသားခဲ့ပါတယ်။လွန်ခဲ့တဲ့နှစ်တွေတုန်းကဒီလိမျိုးတွေကိုရာနဲ့ချီပြီးရန်ကုန်မြို့တောင်ဘက်အီယာဝတီမြစ်ထဲမှာတွေ့ခဲ့ကြရတာဖြစ်ပေမဲ့လို့လူတွေကနှီးမျိုးစုံနဲ့ငါးဖမ်းခဲ့ကြတာတွေကြောင့်ဒီလိတွေတည်ဆုံးခဲ့ရတာဖြစ်ပါတယ်။1990ပြည့်နှစ်နောက်ပိုင်းမှာတော့ဒီလိမျိုးစိတ်တွေကိုမျိုးသုံးသွားခဲ့ပြီလို့ယူဆခဲ့ကြတာပါ။နောက်ပိုင်းမှာတော့သုတေသနပညာရှင်တွေကမြမတစ်တော်ဦးစင်းနဲ့ပူပေါင်းကွန်ပျူတာရယူပြီးရှာဖွေခဲ့ကြရတာကဒီလိမျိုးသုံးကောင်ပြန်ရှာတွေ့ခဲ့ပြီးမျိုးပွားနိုင်ခဲ့တာဖြစ်ပါတယ်ခင်ဗျ။ကိုရိုနာဗိုင်းရပ်စ်ကြောင့်ရဆိုင်ထားရတဲ့အာရှချန်ပီယံလိဂ်ပြိုင်ပွဲဘောလုံးပွဲစဉ်တွေကိုပြီးဆုံးအောင်ကစားနိုင်လိမ့်မယ်လို့ယုံကြည်ကြောင်းအာရှဘောလုံးအဖွဲ့ချုပ်ကထိပ်တန်းတာဝန်ရှိသူတွေကတောက်ကြနေက AFP သတင်းကိုပြောပါရယ်အာရှဒေသကလူကြိုက်များတဲ့ဒီဘောလုံးပြိုင်ပွဲကိုမန္တကရေကရဆိုင်ထားခဲ့ရလို့အခုပြန်ကစားတဲ့အခါမှာပွဲစဉ်တွေတက်ညံ့နေမှာဖြစ်ပါရယ်စက်တင်ဘာလ14ရက်နေ့မှာတော့အနောက်အာရှဒေသအုပ်စုပွဲစဉ်တွေကိုကာတာနိုင်ငံမှာပြန်ကစားမှာဖြစ်တယ်လို့အရှိအာရှဒေသအုပ်စုပွဲစဉ်တွေကိုလည်းအောက်တိုဘာလ16ရက်နေ့မှာမလေးရှားနိုင်ငံမှာပြန်ကစားမှာဖြစ်ပါတယ်ကိုဗစ်ကရောဂါကာလအသွမ်းလာမပိမိအထိ ပတ်သက်ပွဲစဉ်တစ်ခုကိုသာတည်လုံနိုင်ခဲ့ပါတယ်တရုတ်နိုင်ငံကကလပ်အသင်းတွေဆိုရင်လုံလုံလည်လည်ကစားကွက်မရခဲ့ကြပါဘူးပွဲစဉ်စရာကြက်ပေမဲ့လို့ပွဲစဉ်အားလုံးကိုဒီနေ့တည်းအပြီးကစားနိုင်နိုင်မယ်လို့ယုံကြည်ကြောင်းအရှဘောလုံးအဖွဲ့ချုပ် AFC အထွေထွေတွင်မှဝန်ဆာဂျွန်ကပြောပါတယ်အရှေ့ပိုင်းဇုန်နယ်ပြည်ပွဲစဉ်အသေးစိတ်ကိုအရှဘောလုံးအဖွဲ့ချုပ်အမှုဆောင်တွေရဲ့အစည်းအဝေးပြီးရှေ့ပတ်တည်းကြေညာနိုင်နိုင်မယ်လို့လည်းသူကပြောပါတယ်အရှတ်ချန်ပီယံလိဖိုင်နယ်ပွဲကိုဒီဇင်ဘာလ5ရက်နေ့မှာကစားဖို့စီစဉ်ထားပါတယ်ခင်ဗျာ စနေနေ့မနက်ပိုင်းနောက်ဆုံးရသတင်းတွေကိုနားဆင်လို့အပြီးမှာတော့သတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
ရှခိုင်ပြည်နယ်မှာကိုဗစ်ကာယောဂါဖြစ်ပွားနေခြင်းအေးလက်နက်ကိုင်အဖွဲ့အနေနဲ့အင်ဒိုနီးရှားနိုင်ငံကအချီးပြည်နယ်ကိုဥပမာယူပြီးအပြစ်ခတ်ရစေးရေးဆွေးနွေးဖို့အတွက်အစိုးရဘက်ကတိုက်တွန်းလိုက်တဲ့အကြောင်းကိုတင်ပြပါမယ်ကျွန်တော်မိုးစောပါရခိုင်ပြည်နယ်ကမြို့နယ်16မြို့နယ်ရှိတဲ့အနက်16မြို့နယ်မှာ COVID-19 ကူးစက်မှုတွေကြောင့်ညမထွက်ရအမိန့်ထုတ်ပြန်ထားတဲ့အထိကြုံတွေ့နေရချိန်မှာလက်နက်ကင်ပြိပခါတွေရပ်ဆိုင်းနိုင်ဖို့အစိုးရပြောခွင့်ရပုဂ္ဂိုလ်ကပြောဆိုလိုက်တာပါ။နေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာတမရယုံဝန်ကြီးဌာနရဲ့ပြောရေးဆိုခွင့်ရှိသူဦးစောထေက2004ခုနှစ်အင်ဒိုနီးရှားနိုင်ငံမှာဆူနာမီဖြစ်ပွားပြီးပြည်သူတွေထိခိုက်ဒေဒေရချိန်မှာအာချီလက်နက်ကင်အဖွဲ့ကအစိုးရနဲ့ငင်းကြဲရေးရယူခဲ့တာကိုအေးအေးအနေနဲ့သင်ခန်းစာယူတင်ကြောင်းအခုလိုပြောဆိုပါတဲ့
။အဲ့မှာတော့တဘာဝဘေးရန်နဲ့ကြောက်တာပေါ့နော်ဆူနာမီတော့တဘာဝဘေးရန်နဲ့ကြောက်ရတယ်ကျွန်တော်တို့အခုဒီမှာတော့တကယ်နိုင်ငံဖြတ်ကျော်ကာယောဂါပေါ့နော်ဒီလိုမျိုးကြောက်ရွံ့နေတဲ့အနေအထားအဲ့ဒီအနေအထားကိုဒီလိုမျိုးအင်ဒိုနီးရှားဥပမာပေါ့နော်ဒီအာဆီဖရီအာဆီမူမန့် GM လို့ပြောဒါကိုတင်ကန်းစာယူတဲ့နေ
အစိုးရနဲ့အေးအေးအပါအဝင်မြောက်ပိုင်းဖွဲ့တွေကငင်းကြဲဆွေးနွေးပွဲတွေဟာဒီနှစ်စံကတည်းကစတင်ပြီးရက်တက်နေကြတာဖြစ်ပါတယ်လောလောဆယ်မှာမြောက်ပိုင်းမဟာမိတ်အဖွဲ့၄ဘွဲ့ကဆွေးနွေးပွဲတွေပြန်လည်စတင်ရေးအတွက်အစိုးရစီကိုအကြောင်းကြားထားပြီးအစိုးရဘက်ကတော့ဒီ၄ဘွဲ့နဲ့ဆွေးနွေးတာတွေဟာအကျိုးရှိမရှိပြန်လည်သုံးသပ်နေတယ်လို့လည်းဦးစောထေးကသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်ငင်းကြဲရေးအတွက်ဆွေးနွေးမယ်ဆိုရင်တဖွဲ့ချင်းအနေနဲ့လည်းဆွေးနွေးမှာဖြစ်ကြောင်းဦးစောထေးကပြောပါတယ
်နံပါတ်၁အစစ်စင်လျှော့နံပါတ်၂အိတ်ဒေါ်လာကန်းသားတွေလူမျိုးရေးတွေလူစုကြားမှာပေါ့နော်ဆုတ်ထွေးအောင်မပြောနဲ့နံပါတ်3ကအမှန်တကယ်ငင်းငယ်ကိုလိုလားလားအမှန်တကယ်ပြည်ငယ်ခွင့်ရကိုလိုလားလားအမှန်တကယ်တိုင်းသားခွင့်ရကိုလိုလားလားလိုလားရင်ဆွေးနွေးဦးဆွေးနွေးတပွဲပိုင်းကိုလာခဲ့အေးတပွဲလေးနဲ့ကျွန်တော်တို့တွေ့မယ်အဲ့ဒါလည်းကျွန်တော်ပြောထားပြီးသားတကယ်ငင်းငယ်ကိုလိုလားရင်အဲ့တိုင်းလုပ
်ရခိုင်ပြည်နယ်မှာကိုဗစ်ရောဂါကူးစက်မှုဖြစ်ပွားနေချိန်မှာပဲပြစ်ကတ်တိုက်ခိုက်မှုတွေလည်းဆက်လက်ဖြစ်ပွားနေပါတဲ့အေးအဖွဲ့ရဲ့စီဦးစီးချုပ်ဗိုလ်ချုပ်ထွန်းမြတ်နိုင်ကတော့ရခိုင်ပြည်နယ်မှာကာယောဂါဖြစ်ပွားတဲ့အခြေအနေနဲ့ပတ်သက်ပြီးအင်တာနက်အွန်လိုင်းကနေအစောပိုင်းကပြောဆိုခဲ့ရမှာတော့လက်ရှိအချက်တွေမှာအစိုးရနဲ့စစ်တပ်ကအခွင့်ကောင်းယူနေသလားဆိုတဲ့သံသယရှိတဲ့အကြောင်းပြောဆိုသွားပါတဲ့
COVID-19 ရောဂါဆိုရယ်ကျန်းမာရေးပြဿနာဆိုတော့ငါလဲရခိုင်ပြည်ကိုနိုင်ငံရေးဆိုင်ရေးပြဿနာအရုံးခံပြီးကရောက်ပါလဲလားဆိုရယ်စိုင်းစားစရာအရှာတီလဲအများကြီးရှိပါတယ်ဇာကောင်လေးဆိုကမြန်မာဆိုရနဲ့မြန်မာဆိုင်တဲ့ဆိုရယ်ရခိုင်ပြည်ကိုနိုင်ငံရေးအရာလူမျိုးရေးအရာဆိုင်ရေးအရာအမိုက်ပရက်ရှေမှုဖို့တော့သူတို့ကြီးလုံပိုင်ခွန်တီအခွန်အာဏာဒီဥပဒေဒီကိုလွေမစွာလာနာဖိုင်အဆုံးချလို့ရှိနေတော့နဲ့ဒီချောင်းလေးကစိုင်းစားစရာတခုဖိုင်းနေပါတယ်
မြန်မာနိုင်ငံအခြေစိုက်ကုလသမဂ္ဂလူသားချင်းစာနာထောက်ထားမှုဆိုင်ရာညှိနှိုင်းရေးယုံကတော့တပေးတင့်နေချိန်မှာတိုက်ခိုက်မှုတွေရပ်ဆဲဖို့ဒီတစ်ပတ်ထဲမှာပဲထပ်မံတိုက်တွန်းထားပါတယ်။ကဘာတောင်းကယောဂါနဲ့ရင်ဆိုင်နေရချိန်မှာတိုက်ခိုက်မှုတွေရပ်ဆဲချဖို့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့တိုက်တွန်းချက်ကိုနားထောင်ဖို့နဲ့ကယောဂါရောစစ်ဘေးတံပါခံနေရတဲ့ရခိုင်ပြည်နယ်ကဒေသခံတွေအတွက်အရေးကြီးတဲ့သတင်းအချက်လက်တွေရရှိနိုင်အောင်အင်တာနက်ဝန်ဆောင်မှုတွေအပြည့်အဝပြန်ဖွင့်ပေးဖို့ကိုလည်းတိုက်တွန်းထားပါတယ်ကျွန်တော်မိုးစောရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ
်ဝန်ဒီသားမှာလုံညုံရင်းအနေထားရလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲမျိုးမဖြစ်နိုင်ဘူးလို့တက်မတော်ကသုံးသပ်ကြောင်းတောင်ဝန်ရှိသူတို့ကတောင်းကြနေသတင်းစာရှင်းလင်းပွဲမှာပြောကြားလိုက်ပါတယ်ဒီပြောဆိုချက်အပေါ် UWSA ဝါတပ်ဖွဲ့ကတစုံတရာတုံ့ပြန်မှုမလုပ်သေးပေမဲ့တက်မတော်ရဲ့ပြောဆိုချက်ဟာ UWSA နဲ့အနာဂတ်ဆက်ဆံရေးမှာထိခိုက်လာနိုင်ကြောင်းနိုင်ငံရေးအကဲကတချို့ကသုံးသပ်တာကိုတင်ပြကြင်ပါတယ်ကျွန်တော်ညဝင်းအောင်ပါခင်ဗျာဒီကိမီနယ်မှာလို့တက်မတော်နဲ့စည်ရေးပရိပကဖြစ်နေတဲ့နေရာတွေမှာရွေးကောက်ပွဲကျင်းပဖို့မဖြစ်နိုင်ဘူးဆိုတာအစိုးရဘက်မှတွေကတက်မတော်ဘက်ကပြောဆိုခဲ့ပြီးဖြစ်ပါတယ်။ဒါပေမဲ့တက်မတော်နဲ့တိုက်ပွဲတွေမရှိတဲ့ဝါပြည်သွေးစည်းညီညွတ်ရေးတက်မတော် UWSA ထိန်းချုပ်ရာဒေသမှာဘာကြောင့်ရွေးကောက်ပွဲလုပ်ဖို့မဖြစ်နိုင်ဘူးလဲဆိုတဲ့အခြေအနေကိုတော့တက်မတော်ပြောခွင့်ရပုဂ္ဂိုလ်ဘုံမှုချုပ်စုံမင်းထွန်းကအခုလိုရှင်းပြပါတယ်
။အဓိကတော့ကျွန်တော်ပြောရတဲ့ပေါ့နော် ยุคเก่าเว้ยลุลุยาอยู่ยุคเก่าเว้ยยุลุยาอย่างลุงวิสิยลุลลับบีเตียมยาตาเลยยุคเก่าเว้ยลุกฟูสวาสิยลุลลับบีเตียมยาตาเลยยุคเก่าเว้ยพิพูดด้วยกันหรอใครเนี่ยที่ก้าวหรอเนี่ยสานาสิจิตุเรียสิสานาอาจารย์ตุลุสิสานาสิจิตุไม่ได้เป็นคนสิยาไหมตุลุว่าแต่วูยเช่นชาวบูจังไม่เบียร์ละมิวชี้สิจิมถ้าส่วนลุงสงยี่ยลุลลับเดียมยาตาเลยยุคเก่าเว้ยมาเช่นไหนถ้าเรื่องมุลุเล่
เจ้าจริงเช็ดเลยคุณน้องรู้ว่าเสด็จมาเลี้ยมันเนี่ยสบายนี่พี่รอสิทำไมจะได้มาบิลูเดะจำรอดเรียนมาจังใจพ่อเอ็ดเรียนจะเชื่อเลยว่าเอ็ดเป็นบุญมุจโจรมินทุงาเอลูเจ้าจ้าตัวรับว่าวันที่ตอนนี้ประเดี๋ยวจำรอเอ็ดเจ้าจ้าเจ้าพ่อยูรูบลูเอสีบุหูกาต้องยังบุสมเจเจมาใช้ยาดีจ้ายูรูบลูเอสีพิมพ์มาสั่งยี่ยงตาวงกันอุ้งยี่รังกาเปียวว่าเลยคุณเชนดีบุหูธานาโชกาดียูเก้าเป็นนับประเดี๋ยวเกษียณอยู่บ้านมาเปียว ်ဝါဒီသားမှာလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲမျိုးမဖြစ်နိုင်ဘူးဆိုတော့တမရော်ရဲ့ပြောဆိုချက်ဟာလုံခြုံရေးမယူလို့တဲ့အကြောင်းပြချက်တာဖြစ်ပြီး UWSA နဲ့အနာဂတ်ဆက်ဆံရေးထိခိုက်လာနိုင်ကြောင်းနိုင်ငံရေးအကြေခတ်ဦးတန်းစိုးနိုင်ကသုံးသပ်ပါတယ
်စစ်တော်မဖြစ်ဘူးပေါ့ညာဒါမဲ့စီရေးရကျင်းဆိုင်ထားတဲ့အနေအထားဖြစ်တယ်အဲဒီကြတဲ့မှာတစ်ဖက်နဲ့တစ်ဖက်လဲအဆက်အဆံဒီပါရီကလည်းမရှိကြဘူးညာအဲလိုဖြစ်နေတဲ့အောက်မှာတော့လုံခြုံရေးရတာဝန်မြူနိုင်တဲ့အတွက်အဲ့ဒီဒေတာတွေမှာရွေးကောက်ပွဲကျင်းပလို့မဖြစ်နိုင်ဘူးဆိုလို့ရှင်လုံလောက်ပါတယ်ဗျာဒါပေမဲ့တရားမျှတပြီးလွတ်လပ်တဲ့ရွေးကောက်ပွဲမဖြစ်နိုင်ဘူးဆိုတော့အသုံးနှုံးနေကြတော့ဝါအဖွဲ့ကတရားနဲ့ပတ်သက်ပြီးတော့သူတို့စီမှာတရားမျှတမှုမရှိဘူးလွတ်လပ်မှုမရှိဘူးဆိုတဲ့သဘောထားတွေတက်ရောက်သွားလို့ရှင်နှစ်ဖက်ဆက်ဆံရေးအတွက်အကျိုးမရှိဘူးညာဝါအဖွဲ့အနေနဲ့လည်းလက်ခံနိုင်မှာမဟုတ်ဘူးညာ
ဝါဒေသတွေကအစိုးရထိန်းချုပ်မှုအောက်မှာရှိတဲ့အိုပန်နဲ့မန်မန်မြို့နယ်ကခုမှတော့2020ရွေးကောက်ပွဲကျင်းပမှာဖြစ်ပြီးလွတ်လပ်တရားမျှတတဲ့ရွေးကောက်ပွဲဖြစ်လာမယ်လို့ယုံကြည်ကြောင်းဝါအမျိုးသားပါတီ WMP ရဲ့အထွေထွေတွင်းမှုဦးဆမ်ဆောင်ကပြောပါတယ
်။ကော်မရှင်ရဲ့ထုတ်ပြန်ချက်အရကကျွန်တော်ဒီဝါကိုပိုင်အုပ်ချုပ်ခွင့်ရတိုင်း6မြို့နယ်ထက်မှာနှမြို့နယ်ဖြစ်တဲ့ဒီဟိုပန်နဲ့မန်မန်ကအစိုးရရဲ့ထိန်းချုပ်မှုအောက်မှာရှိတဲ့အတွက်ကြောင့်အဲ့ဒါကိုကျွန်တော်ကလွတ်လွတ်လပ်လပ်လုပ်ခွင့်ရှိပါတယ်။ကျန်တဲ့၄မြို့နယ်ကတော့ဝါလက်နက်ကိုင်အဖွဲ့ကထိန်းချုပ်တဲ့နေမျိုးဖြစ်တဲ့ကြောင့်အဲ့နေရာမှာတော့ကျွန်တော်ကလုပ်ခွင့်မရှိတဲ့အခါကျတော့ဒီထိန်းချုပ်နဲ့ပတ်သက်တဲ့ဒါတော့ဖြေဖို့တော့နည်းနည်းတော့ခက်တယ်အခုနှမြို့နယ်မှာဟိုနေပေါ်ဟိုပါမြို့နယ်နဲ့မြန်မာမြို့နယ်မှာဝင်ရောက်ချင်းပြိုင်ဖို့ကတော့ဗာထိန်းချုပ်မှုမှမရှိဘူးဗျ
ဝါကိုပိုင်အုပ်ချုပ်ခွင့်ရဒေသထဲမှာမြို့နယ်6မြို့နယ်ရှိပြီးမြန်မာအစိုးရကထိန်းချုပ်ထားတဲ့2မြို့နယ်နဲ့ UWSA ကထိန်းချုပ်ထားတဲ့4မြို့နယ်ရှိတာပါရခိုင်ပြည်နယ်မြောက်ပိုင်းတိုက်ပွဲဖြစ်ပွားနေတဲ့မြို့နယ်တွေမှာရွေးကောက်ပွဲကျင်းပနိုင်ခြင်းမရှိသေးဘူးလို့တမတော်ကပြောပေမဲ့မြို့နယ်အတိအကျကိုထုတ်ပြောတာမျိုးမရှိသေးပဲနောက်မှသာထုတ်ပြန်လိမ့်မယ်လို့တမတော်သတင်းစာရှင်းလင်းပွဲမှာဘုံကျုပ်ဇော်မင်းထွန်းကပြောဆိုသွားပါတယ်ခင်ဗျာ
တရုတ်နိုင်ငံယူနန်ပြည်နယ်ကျဲကောက်မြို့တွေကမြန်မာကုန်စီပို့ဆောင်ရေးဂိတ်တွေကိုတရုတ်နိုင်ငံသားတွေအစုရှယ်ယာမပါရင်ပိတ်ပစ်မယ်အကြောင်းသတိပေးချက်ကိုယာယီရွှေ့ဆိုင်းလိုက်တဲ့အကြောင်းပြောပြပါမယ်ကျွန်တော်ကတော့ဇော်ထက်ပါမြန်မာနိုင်ငံနဲ့နယ်စပ်တရုတ်နိုင်ငံကျဲကောင်မြို့တဲကမြန်မာကုန်စီပို့ဆောင်ရေးလုပ်ငန်းတရာကျော်ကိုတရုတ်နိုင်ငံသားအစုစပ်50ရာခိုင်နှုန်းမပါရင်ဆယ်ရက်အတွင်းလုပ်ငန်းတွေရပ်ဖို့ပြီးခဲ့တဲ့လကုန်ပိုင်းအကြေညာထားတဲ့ညွှန်ကြားချက်ကိုကက်ရောဂါဖြစ်နေရကြောင်းရွှေ့ဆိုင်းလိုက်ကြောင်းယူနန်ပြည်နယ်တောင်ရှိသူတွေကအသိပေးခဲ့တာပါယူနန်ပြည်နယ်တောင်ရှိသူတွေသတ်မှတ်ထားရဲ့ရပ်ပြီးခဲ့တဲ့မနေ့ကတုန်းကပဲမြန်မာကုန်စီပို့ဆောင်ရေးလုပ်ငန်းရှင်တွေကိုတွေ့ဆုံအကြောင်းကြားခဲ့ရဖြစ်ပေမဲ့စိုးရိမ်မှုတွေကတော့ရှိနေသေးပဲလို့မူဆယ်ကုန်စီပို့ဆောင်ရေးလုပ်ငန်းရှင်အသင်းဥက္ကဋ္ဌဦးဝင်းအောင်ခန်းက VOA ကိုပြောပါတယ်။ဒီ
နေ့သုံးရက်လောက်ပြည့်တဲ့အခါကျတော့သုံးရက်နဲ့မနေ့မှသူကအစီအစဉ်ခေါ်လိုက်တယ်။ဒီကောင်ရဲ့ကံမှာကျွန်တော်ဒီရေမှုအသိရှိတဲ့ဒီပါရုံးလေနော်။ဒီလိုပြောရတဲ့တရေဆိုတာမဟုတ်ပါဘူးနော်။အဲဒီတရေနောက်ပိုင်းမှာလည်းပုံမှန်အတိုင်းပဲအလုပ်ကိုဆက်လုပ်နေတယ်နော်။ဒီကျွန်တော်ဒီကိုဗစ်ကာလဖိတ်ဝင်ဆက်ဖိတ်ရတဲ့အချိန်တွေမှာဒီတိုင်းပဲလုပ်လို့ရပါတယ်။အဲ့တော့ကျွန်တော်တို့ဒီလူမျိုးပြန်ပြန်နဲ့ရှင်တယ်ဖိတ်ပြန်ပြန်နဲ့ရှင်အဲ့ချိန်ကတော့ကျွန်တော်တို့လုပ်ငန်းလိုက်ရှင်လုပ်ပါမယ်နော်ပြုတ်ပါပြောမယ်လေကျွန်တော်တို့ကတိတ်သူ့အတိတ်စိတ်မချရုံနဲ့နော်ဘာပဲလုပ်လို့ပြသူလုပ်ချင်တာဒီတစ်ပတ်ကလုပ်ခဲ့အချင်းကြီးရယ်ကျွန်တော်တို့တိတ်မကြုံရဲဘူးပဲ
တရုတ်ကွန်မြူနတီပါတီဘဟုကော်မတီနိုင်ငံရေးဘူရိုအဖွဲ့ဝင်မစ္စတာရန်ကျဲချီဒီသတင်းပတ်ထဲမှာပဲမြန်မာနိုင်ငံကိုလာရောက်ပြီးထိတ်ကြံကောင်းဆောင်တွေနဲ့တွေ့ဆုံခဲ့ရခီးစဉ်အပြီးမှာပဲယာယီဖြေဆိုင်တဲ့အစီအစဉ်တွေထွက်ပေါ်လာတာလည်းဖြစ်ပါတယ်မူဆယ်ခရိုင်အုပ်ချုပ်ရေးဌာနကလက်ထောက်ညွှန်ကြားမှုဥမ္မောင်တန်းကတော့မြန်မာအစိုးရတောင်ရှိသူတွေနဲ့တရုတ်အာဏာပိုင်တွေကုံသွယ်ရေးကိစ္စကက်ရောဂါကိစ္စနှစ်ဖက်တွေ့ဆုံမဲ့ရက်ကိုညှိနှိုင်းနေကြကြောင်း VOA ကိုပြောပါတယ
်တရုတ်ဘက်ကတော့စံထားကြပြီတွေ့ပြီးဆွေးနွေးဖို့တော့ရှိပါဗျာသက်ဆိုင်ဌာနတွေပါဖို့အတွက်ဘာလို့အဆန်းရှိထားလဲရက်တော့မတမန်ရဘူးဗျာ
Do you know that Yama Gonsi Pusan Kateko, Jenlo Longanui, Salo Quin Pume Jang, Atibi and Nimabe, Yama Kaki Jika, Gombia Siriko, Tidaka Shi, Tapoika, Sisiyari, Shige, Lule, Gombe, Taiwanga, Piovade, Do you know that drink Tinja Muri Dulania Jang, Jacob Murega, Yama Lunga Shinika, Gonsi Pusan Kateko, Yamaning and Bashi, Wujuzani Japi Lule, Piovade, Do you so ya, Timing Kanepi, Nanga Yawini Pite, Wan Yigaro. တေယုံနိုင်ငံကနေဆက်ဖြတ်ကျော်ကုန်သွယ်မှုတဲ့လူဝင်လူထွက်ကိစ္စတွေပိုကောင်းမွန်လာဖို့အတွက်အဖွဲ့အစည်းအားလုံးနဲ့လက်တွဲကြိုးပမ်းလိုကြောင်းစက်မှုဖွံ့ဖြိုးရေးနိုင်ငံပေါင်း20ကြီးတွန်းသည့်နိုင်ငံရေးဝန်ကြီးရဲ့မဏိကတော်ကအွန်လိုင်းဆွေးနွေးပွဲမှာပြောဆိုထားပါတယ်မြန်မာနေဆက်ကုန်သွယ်ရေးစခန်းတွေမှာမူဆယ်နေဆက်ကုန်သွယ်ရေးစခန်းကအကြီးဆုံးတစ်ခုဖြစ်ပြီးမြန်မာကုန်သွယ
သမဂါဆုမုံမာရှင်ဂျပန်နိုင်ငံမှာအင်အားပြင်းတိုက်ဖုန်းမုန်တိုင်းတိုက်ခတ်လာတော့မဲ့သဘာဝဘေးရန်ရဲကနေကာကွယ်နိုင်ရေးဂျပန်ရောက်မြန်မာတွေကြိုတင်ပြင်ဆင်နေကြတဲ့အကြောင်းကိုတင်ပြပေးချင်ပါတယ်အင်အားကြီးမားတဲ့တိုက်ဖုန်းမုန်တိုင်းဟိုက်ဆန်ဟာတောက်ကြနေမှာတော့ဂျပန်နိုင်ငံတောင်ပိုင်းကိုချဉ်ကပ်လာနေပြီးမကြခင်ရပိုင်းပြင်းမှာပဲဂျပန်နိုင်ငံကျူရှူးကျွန်းကနေကုန်းနေမိုင်းဘက်စီကိုတနအီကိုမိုင်း200ကျော်နှုန်းနဲ့ဖြတ်တန်းဝင်ရောက်တိုက်ခတ်လာမှာဖြစ်တယ်လို့ဂျပန်နိုင်ငံမိုးလေဝသအေဂျင်စီကထုတ်ပြန်ထားတဲ့အကြောင်းမြန်မာတန်ယုံကသတိပေးပါတယ်အထူးသဖြင့်အိုကီနာဝါကျွန်းအာမမီကျွန်းကျူရှူးကျွန်းနဲ့ဂျပန်နိုင်ငံအလဲပိုင်းမှာနေထိုင်တဲ့ဂျပန်ရောက်မြန်မာနိုင်ငံသားတွေလိုအပ်တဲ့သဘာဝဘေးအန္တရာယ်ကြိုတင်ကာကွယ်ရေးအစီအမံတွေကြိုတင်ဆောင်ရွက်ထားကြပါလို့ဂျပန်နိုင်ငံဆိုင်ရာမြန်မာတန်ယုံကတောက်ကြနေစက်တင်ဘာလ4ရက်နေ့ကအထူးသတိပေးညွှန်ဆိုနေတာပါဂျပန်နိုင်ငံမှာနှစ်စဉ်နှစ်တိုင်းဒီချိန်ဆိုရင်အင်အားပြင်းတိုက်ဖုန်းမုန်တိုင်းတွေတိုက်ခတ်လေရှိပေမဲ့ဒီတစ်ခါတိုက်ခတ်မဲ့မုန်တိုင်းကတော့နှစ်ပေါင်း80အတွင်းမှာအပြင်းထန်ဆုံးလို့ဆိုရမယ်အင်အားပြင်းတိုက်ဖုန်းမုန်တိုင်းဖြစ်တာကြောင့်တဘာဝဘေးအန္တရာယ်ကာကွယ်နိုင်ရေးဂျပန်ရောက်မြန်မာနိုင်ငံသားတွေကြိုတင်ပြင်ဆင်နေကြပါတယ်လို့ပြည်ထောင်စုမြန်မာနိုင်ငံသားများအပြင်ဂျပန်ကဦးသက်ဆွေကပြောပြပါတယ
်ဒီတစ်ခါတိုက်တဲ့မုန်တိုင်းကတော့နှစ်ပေါင်း80အတွင်းမှာအပြင်းထန်ဆုံးမုန်တိုင်းပေါ့ကျွန်တော်မနစ်ကတူတူဖြတ်ပြီးတော့တိုက်သွားတဲ့ပုံလိုင်းတစ်ခုပို့ပြီးတော့ပြင်းထန်နေလို့အဲသူတိုင်းထားရရှိကြတဲ့အတွက်ကြောင့်မို့လို့ဂျပန်နိုင်ငံရဲ့တောင်ဘက်ကျူရှူကိုလေဒီကျူရှူတဝိုက်မှာမုန်တိုင်းတန်ကိုခံရမှုရှိတယ်ရောလားဥကိနာဝါပေါ့လေဥကိနာဝါကိုဖြတ်တော့အင်အားလည်းတော်တော်ကြီးလို့သူတို့တိုက်ထားရရှိတဲ့အတွက်ကြောင့်မို့လို့ဒီဥချိန်မှာတော့ဒီအစိုးရနေပြီးတော့ရိပေးချက်တွေထုတ်ပြန်နေပါတယ်သူတင်ပြစင်တာမျိုးတွေလုပ်နေပါတယ်ကျွန်တော်ဂျပန်နိုင်ငံသားတွေကလည်းအဲကျူရှူဘက်မှာလည်းရှိတာများတဲ့အတွက်ကြောင့်မို့လို့ဒီတန်ယုံကလည်းအခုလိုရိပေးချက်တွေထုတ်ပြန်လာတဲ့အဖြစ်ကိုသူတို့ဒီပေးရနေပြီးတော့လည်းအဲခုနကလိုလေးစာရေးထုတ်ပြန်ပြီးတော့သက်ဆိုင်ကိုတကယ်ရင်းနေရှိ ਉ အလားလုံးတို့ကိုလှုပ်ထားတဲ့အတွက်ကြောင့်မို့လို့ဒီမုန်တိုင်းလာမဲ့ချိန်ထိပေါ့လေကျွန်တော်တို့ချိန်လေးကိုစောင့်ကြည့်ပြီးတော့ပေါ့လေလိုအပ်တာတွေဆက်လုပ်ဖို့တော့ကျွန်တော်ပြင်ဆင်နေပါတယ
်မကြခင်တိုက်ခတ်လာမဲ့အင်အားကြီးတိုက်ဖုန်းမုန်တိုင်းဘေးကနေကာကွယ်နိုင်ရင်မုန်တိုင်းလမ်းကြောင်းမှာနေတဲ့ဂျပန်ရောက်မြန်မာတွေအထူးသတိထားနေထိုင်ကြဖို့ကိုလည်းဂျပန်ရောက်တိုင်းရင်းသားတွေစုဖွဲ့ထားတဲ့ညီညွတ်တော်တိုင်းရင်းသားများအဖွဲ့အစည်းဂျပန်ရဲ့ဥက္ကဋ္ဌဦးမိုင်းကျော်ဦးကလည်းသတိပေးပါတယ
်မကြုံဘူးတဲ့အားမျိုးပေါ့နော်အကြီးဆုံးမုန်တိုင်းဆိုတော့တောက်လျှောက်လုံခဲ့တဲ့၃ရက်ခရဲကဒရီပေးနေတယ်ဆိုတော့ကိုင်ဖူးတိုက်မဲ့ဧရိယာဘက်မှာကျွန်တော်မြန်မာကျောင်းသားလေးတို့လည်းရှိတယ်အဲအလုပ်တင်ရှိနိုင်တယ်သူတို့အတွက်တော့စိတ်ကူးတယ်အိုကီနာဝါမှာလည်းကျွန်မြန်မာတွေရှိတယ်အိုကီနာဝါကျောင်းပေါ့နော်ဟိုတက်တဲ့ကြီးကိုဖျက်ဝင်သွားမှာဆိုတော့ဒီမလာမကြောက်ကြအောင်လို့ဥမာဂျပန်နိုင်ငံမှာရှိတဲ့လူတွေကတော့တတ်မှတ်ပြီးတော့မှမိထိုင်ရမယ့်အန္တရာယ်ကင်းတဲ့ဇုံလေးတွေရှိပါတယ်ဒီမှာအားလုံးလောက်နေထိုင်ဖို့လိုအပ်တဲ့ဒါမိဘပြတ်ပေါက်သွားမယ်လို့သဘောရှိတာပေါ့နော်တန်ယုံကလည်းဟိုအတိအကျစာရေးထုတ်ကြပြီးရှိတယ်အဓိကအရေးပေါ်မှာဖြစ်ခင်အလုံးပြည့်စင်တာအကောင်းဆုံးပါနော်ဟိုမှာအဲ့ဒီဖြစ်နေအလုံးမသွားတာဆိုပါနော်တမီးတို့ထားကြအထောက်ချမ်းလေးတော့အစင်းတည်ထားတယ်အခြေရသေးတယ်ကိုချင်းပြီးတော့နော
်မုန်တိုင်းပေးကာကွယ်ရေးအထူးသတိပေးချက်တွေကိုဂျပန်ရောက်နိုင်ငံသားတွေပါသိရှိနိုင်အောင်မြန်မာဘာသာအပါဝင်ဘာသာစကားမျိုးစုံနဲ့အချိန်နဲ့တပြေးညီချိန်ညာထုတ်ပြန်နေပါတယ်လို့ဦးတန်းဆွေကပြောပါတယ
်ဒီဂျပန်ဆူရအနေနဲ့ပေါ့လေဟိုတက်ဆိုင်ရာဟိုဘာသာစကားတွေဟိုနားလေတက်ချမ်းလေတဲ့ဒီ website တွေဖွင့်လာပါတယ်မြန်မာဘာသာနဲ့ကြည့်လို့ရတယ်နောက်တစ်ခါကျွန်တော်တို့ဒီဂျပန်နိုင်ငံလုံးမှာ TV တိုင်းမှာလည်းသတင်းထုတ်ရဆိုတာနဲ့အရေးပေါ်ချက်ပေးချင်တဲ့မှုတွေကိုကြားချက်ကျွန်တော်တို့လုပ်နေပါတယ်ဒီမှာတန်ယုံကလည်းခုခုဖြစ်လာတယ်ဆိုလို့ရှိရင်ဆက်သွယ်လို့ရတဲ့ဖုန်းနံပါတ်တွေရှိတယ်လို့မြန်မာတွေဆက်ချင်အားလာကြလို့တုံ့ပြန်လို့ရအောင်လို့ကျွန်တော်တို့စူးစမ်းနေပါတယ်ခင်ဗျာ
အင်အားပြင်းတိုက်ဖုန်းမုန်တိုင်းဟာလာမယ့်စက်တင်ဘာလ6ရက်နေ့တနင်္ဂနွေနေ့နဲ့စက်တင်ဘာလ ပါလာခုနှစ်ရက်နေ့တနင်္လာနေ့ဒီမှာဝင်ရောက်တိုက်ခိုက်လာနိုင်ခြေရှိတာကြောင့်အဲ့ဒီဒေသတွေမှာနေထိုင်တဲ့ဂျပန်ရောက်မြန်မာတွေအနေနဲ့ဒေသဆိုင်ရာအာဏာပိုင်တွေရဲ့သဘာဝဘေးအနေညွှန်ကြားချက်တွေကိုအထူးသတိထားလိုက်နာဆောင်ရွက်ကြဖို့နဲ့တကယ်လို့အရေးပေါ်အခက်အခဲကြုံလာတဲ့ဆိုရင်ဂျပန်နိုင်ငံဆိုင်ရာမြန်မာတန်ရုံးရဲ့အရေးပေါ်ဖုန်းနံပါတ်
ပြည်ထောင်စုကဂုစရာဘီကဘာမီဒီယာရဲ့မှာမြန်မာနိုင်ငံအကြောင်းသုံးသပ်ရေးသားချက်တစ်ချို့ကိုမူရင်းအဘော်မူရင်းအသွင်နှုန်းတိုင်းထုတ်ပြပြလိုပါတယ်ကျွန်တော်ကြိုဆန်သားပါ
တကယ်တော့ဒီရေးသားချက်ဟာဗြိတိန်နိုင်ငံဒါဟန်တက္ကသိုလ်ရဲ့သုရေသနာစာတမ်းတစ်ခုမှာအက်ဒီတာဖြစ်သူခက်တိဘမခန်တီရဲ့မှတ်ချက်ဖြစ်ပါတယ်တရုတ်နိုင်ငံရဲ့စီးပွားရေးစီရင်ရာဟာကိုဗစ် 19
တဝက်တပြတ်တုံ့ပြန်မှုတော့ရှိကြပါတယ်တဲ့ဒီတုံ့ပြန်မှုတွေဟာလုံးဝမထီရောက်ဘူးလို့ယတိပြမပြောနိုင်ပေမဲ့တရုတ်ရဲ့မဟာဗျူဟာရည်မှန်းချက်ကိုအခြေခံအချင်းလမ်းလွှဲပြီးကင်းကျုံနိုင်ဖို့လိုအပ်တယ်လို့ဆိုပါတယ်သို့သော်လည်းကုန်သွယ်ရေးကုသရေးဝန်ကြီးစားတဲ့နေရာတွေမှာတရုတ်နဲ့ခွဲမရအောင်ရောထွေးဆက်တင်ရှိနေမှုနောက်တစ်ခါကိုဗစ်ကာယရောဂါတက်ချေရေးမှာဆေးဝါးကိစ္စတွေဟာအစ ကိုရင်ဆိုင်နေတယ်နိုင်ငံတချို့တရုတ်ပေါ်မှာမီကိုအားထားရမှုရောနေသွားအောင်ဆိုပြီးဆေးဝါးကိစ္စအစားထပ်ပန်နေတယ်ဒါပြင်အမေရိကန်ပြည်သူ့ဂျပန်ဩစတြေးလျတို့နဲ့ပေါင်းပြီးပူးတွဲရေးဓာတ်လေ့ကျင့်မှုတွေလည်းလုပ်ရနိုင်ပဲရှိတယ်လို့ဆိုထားပါတယ်အဲ့နောက်မှာတော့တရုတ်အိန္ဒိယနိုင်ငံစီးရင်အားတခြားမှုကိုနှိုင်းယှဉ်ရေးတာပြီးကိုဗစ် ကိုဗစ်19ကာယောဂါရဲ့ပြင်းထန်တဲ့ဒဏ်ကိုလည်းပြန်ပြအမေရိကန်ပြည်သူတို့အိန္ဒိယတို့ရဲ့တရုတ်ကပိုပြီးခံနိုင်ရရှိတယ်လို့ဆိုထားပါတယ်။ဤကာတာတွေတိဆောက်လို့တွေ့နေရတဲ့တရုတ်ဆင်ရင်စစ်တပ်ကိုကာမိစေဖို့အတွက်လည်းတရုတ်နိုင်ငံဟာမြန်မာထိုင်းကမ္ဘောဒီးယားလာအိုစ်ဗီယက်နမ်တို့ကိုဗစ်19တားဆီးရေးအတွက်ကူညီထောက်ပံ့နေပါတယ်။အစ်တောင်အရှနိုင်ငံတွေကလည်းပဲကိုဗစ်19ပျောက်စနာကြ ချပါခင်ဗျာ
ဒီ American Tan ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Joru Salon တို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။အခုဆက်ပြီးတော့အမျိုးသမီးကဏ္ဍကိုကျွန်မခင်မီတွေကတင်ဆက်ပေးပါမယ်။ Red Planet ဂျူနီကြီးလို့တင်စားခေါ်ကြတဲ့အင်္ဂါဂျိုကိုစူဇန်လေးလာဖို့အတွက်ကမ္ဘာပြင်ပဂျိုတစ်ခုပေါ်မှာပထမဆုံးစမ်းသပ်ပြန်တမ်းတဲ့ Ingenuity လို့နာမည်ပေးထားတဲ့ရဟယင်ကိုဖန်တီးခဲ့ကြတဲ့နေရာမှာမြန်မာမျိုးသမီး engineer တယောက်ဖြစ်တဲ့မမ်မီမီအောင်ဦးဆောင်ပါဝင်ခဲ့ပါတယ်။မမ်မီမီအောင်ဟာအမေရိကန်အာကာသစူဇန်လေးလာရေး agency NASA ရဲ့ JPL ဌာနခွဲမှာအင်္ဂါဂျိုစူဇန်လေးလာရေးရဟယင်စီလံကိန်း manager ဖြစ်တဲ့တာဝန်ယူထားတာပါ။သမိုင်းဝင် ingenuity ရဟယင်ဖန်တီးမှုအတွေ့အကြုံတွေနဲ့အတူအင်္ဂါဂျိုစူးစမ်းလေ့လာမှုတွေအကြောင်းမမီမီယောင်ကိုဆက်သွယ်မေးမြန်းပြီးတည်ထောင်ပံမျိုးသမီးကဏ္ဍမှာတင်ဆက်ထားပါတယ်ရှင
်
called the flight model version, Ingenuity. You know, we have different copies, but the final copy that we built for long.
Tomorrow, assistant national boss, I told you, Penny Gazani, Ingazo, my pandemic, Ingenuity, the heading, I couldn't now so. The Bowens in the Kuma Pianome, do the tomorrow, you mend your Penny Gay, Bowens in the Ku, do the Gay, Triarome.
အာကာသရဲ့လေဟာနယ်ရဲ့ဖြတ်တန်းတော်မယ်ဆိုတော့ဝမ်းသာမိပါရဲ့ဒါကတော့ Ingenuity ရဲ့ဟာရင်စီမံကိန်းမန်နေဆာမမီမီအောင်ပြောသွားတာပါမမီမီအောင်ရဲ့အဖွဲ့ကတီထွင်လိုက်တဲ့ အဲ့ဒီနောက်ရပောင်း30ဆန်တက်ပြန်တမ်းမှုတွေလောက်သွားမှာပါလူသားတွေအနေနဲ့ကဘာအပြင်ဘက်ဘဲချိုးတစ်ခုပေါ်မှာအခုလိုရဟယင်ဆန်တက်မပြန်ဘူးသေးပါဘူးအင်္ဂါချိုရဲ့လေတူဟာတိတ်ပါးလွားပြီးကဘာလေနဲ့နှိုင်းစာရင်တိတ်ရခိုင်နှုန်းသာရှိပါတယ်ရာဒီဥရုကလည်းအများကြီးပိုအေးပါတယ်ကဘာနေပတ်ဝန်းကျင်ရာဒီဥရုနဲ့မတူတဲ့တခြားချိုတစ်ခုပေါ်မှာရဟယင်ပြန်တမ်းမှုအတွက်သူတေသနာလုပ်ငန်းတွေ ဖြစ်တယ်လို့မမီမီအောင်ကရှင်းပြပါတယ
်။ The research in the 90s, right, have shown that it's possible to fly in the thin atmosphere of Mars.
ပြောမယ်ဆိုရင်1990ကလာတဲ့အင်္ဂါဂျိုပေါ်မှာရဟန်းပြန်နိုင်မှုဖြစ်နိုင်လေဆိုတာဒေတာပြသပါ။ဒေတာငါကိုအချိန်များများမြန်မြန်လဲနိုင်မယ်။နောက်ပြီးတော့ရင်းရဲ့အလေးစင်ကလည်းပေါ်ပါမယ်ဆိုရင်ပြန်နိုင်နေဆိုတာကိုလေးလာသုံးသပ်မှုတွေမှာတွေ့ထားပါတယ်။နောက်တစ်ဆင့်မိကုန်းကပြန်နိုင်နေဆိုတာကျမတို့သိပြီ။အဲ့တော့အင်္ဂါဇူမှာပြန်လို့ရနိုင်တဲ့အလေးစိန်ပေါ်ပါတဲ့လေရင်ကိုဖန်တီးလို့ရနိုင်မလား။ကျမတို့တော့မှာအင်္ဂါဇူလေဟုတ်တယ်မလား။ဒီတော့ဒီရင်တစ်ခုလုံးကိုလဲပတ်ဖို့အတွက်လိုအပ်တဲ့ဘက်ထရီဆိုလာပြား။နောက်ပြီးတော့လဲပတ်မဲ့ဆက်ကွန်ပျူတာလေရင်ဆက်သက်နိုင်မဲ့ဖြေရာဆက်သွေးရေးဆက်အပူအေးထိန်းကြီးမဲ့ဆက်စသဖြင့်ပြင်စည်းကြိယာရဲ့အားလုံးပါအောင်လို့တည်နိုင်ဖို့အရွယ်အစားဆိုရင်လေ 1.2 မီတာပတ်လည်ပဲရှိတဲ့ဆက်ထဲမှာလက်ပတ်နိုင်မဲ့စနစ်တွေအားလုံးပါပြီးတော့အလေးစင်အားဖြင့်လေ 2 ကီလိုဂရမ်ထက်မပိုအောင်ဖန်တီးရတာပါ။ပေါင်အားဖြင့်ဆိုရင်တော့၄ပေါင်တောင်မပြည့်ပါဘူး။ဆိုတော့ဒီလိုလောက်ကြောင့်လဲဆိုရင်မိကုံးကဖြစ်လာပါရဲ့။ဒီနေရာမှာကျမတို့အဖွဲ့သားတွေရဲ့ပူပေါင်လောက်ဆောင်မှုကဒီခေတ်အတွေ့အကြုံတစ်ခုဖြစ်ပါလေ။ဘာလို့လဲဆိုရင်ဒါက၄ဘဲကိုပြောင်းအောင်လို့ဘယ်လိုလုပ်ရမလဲ။ရဟန်းရင်ကိုဘယ်လိုထိန်းချုပ်မလဲ။စပိုင်းဆိုင်ရာတသက်မဟုတ်ဖ ೇನೆ ဆဲရဲ့ပါဝါ software အပူအေးထင်းကြီးဖို့တာမိုဆက်စသဖြင့်အားလုံးကကိုယ့်ရဲ့ကျန်းကျင်မှုတွေစုပေါင်းပြလုပ်ရတာဖြစ်ပါတယ်။တကယ်ကိုဘာနဲ့မှမတူတဲ့စုပေါင်းအင်အားအတွေ့အကြုံတစ်ခုပါရှင်။ရှင်းနှစ်2021ခုနှစ်ဧပြီလနဲ့မေလတွေမှာ Ingenuity ရဟယင်ကိုအင်္ဂါဂျူပေါ်မှာစမ်းသပ်ပြန်တမ်းဖို့စီစဉ်ထားတာပါ။ဒီစမ်းသပ်မှုအောင်မြင်ရင်တော့အခုဒီဇိုင်းလိုပုံစံထုတ်ဖန်တီးထားတဲ့ရဟယင်အတိုင်းပိုကြီးတဲ့ရဟယင်နောက်ထပ်၄ဆင့်ထိစမ်းသပ်သွားအောင်မှာဖြစ်တယ်လို့လည်းမမီမီအောင်ကပြောပါရယ်။ဒါလူသားတွေကိုယ်တိုင်ဒီနေ့အင်္ဂါဂျိုပေါ်သွားရောက်လေ့လာနိုင်မဲ့လမ်းစာလေးဖြစ်ပါတယ်။ဒီအချက်ကိုပဲအမေရိကန်အာကာသစူးစမ်းလေ့လာရေးအေဂျင်စီ NASA ကလည်းအပြင်းထန်ကြိုးစားနေတာပါ။အခုနောက်ဆိုရင်အင်္ဂါဂျိုပေါ်မှာပြန်တန်းတဲ့ Ingenuity ရဟယင်ကိုဖန်တီးနိုင်ခဲ့တာအာကာသတွေအအောင်မြင်လွတ်တင်နိုင်ခဲ့တာတွေကတော့အရေးမှန်းချက်အတွက်အရေးပါတဲ့သမိုင်းမှတ်တမ်းတစ်ခုပဲဖြစ်ပါတယ်။ဒီလိုသမိုင်းဝင်အာကာသစူးစမ်းလေ့လာရေးစီမံကိန်းမှာဦးဆောင်ပါဝင်နေသူတူဖြစ်တဲ့မမ်မီမီအောင်ကတော့မြန်မာနယ်ပယ်တစ်ယောက်ပါ။အမေရိကန်ပြည်အောင်ဆူမမွေးပွားခဲ့ပြီးလူငယ်ရဲ့နှစ်90လောက်ကခလီဘွားအလွယ်မှာပဲမိဘတွေနဲ့အတူမြန်မာပြည်ကိုပြန်လာခဲ့ပေမဲ့လို့မြန်မာပြည်တွင်းမှာကြာကြာနေခဲ့ဘူးလို့တော့မဟုတ်ပါဘူး။တန်းမီတွင်အချိန်မျိုးစုံကြောင့်မိသားစုလိုက်မြန်မာနိုင်ငံကနေထွက်ခွာခဲ့ကြပြီးနိုင်ငံရဲ့ချောင်းမှာပဲကြီးပြင်းနေတာပါ။အသက်16နှစ်အရွယ်မှာတော့အမေရိကန်ပြည်အောင်ဆူကိုတူးတည်းပြန်လာခဲ့ပြီးအထက်တန်းနဲ့တက္ကသိုလ်ပညာရေးကိုသင်ယူလေ့လာခဲ့ပါတယ်။ကျေးဇူးအင်ဂျင်နီယာဘာသာရပ်ကိုအထူးပြုလေ့လာခဲ့တဲ့မမ်မီမီအောင်ဟာဒီကနေ့မှာတော့အောင်မြင်တဲ့သိပ္ပံပညာရှင်တစ်ယောက်ဖြစ်နေပါပြီ။2019ခုနှစ်ကထွက်ဝေတဲ့အာကာသဘုရင်မများလို့ဆိုရမယ် Space Queens မှတ်တမ်းရုပ်သံမှာတခြားသောအာကာသသိပ္ပံပညာရှင်အမျိုးသမီးတွေနဲ့အတူအလေးပေးဖော်ပြခံနေရပါတယ်။ဒီလိုအောင်မြင်တဲ့ပညာရှင်တစ်ယောက်ဖြစ်အောင်ဘယ်လိုကြိုးပမ်းအားထုတ်ခဲ့တာပါလဲ
။ You know, I think I don't look at the whole big picture. I think what happens is you justend up working hard every step of the way.
Okay, ဒီမှာအကုန်လုံးအားလုံးနားလည်ပြီးတော့တည်ပြီးတော့လုပ်ခဲ့ကြတာမျိုးကျွန်တော်ကိုလို့ဆရာရှင်အောင်လုပ်ရမယ်အစ်မမှာအကောင်းဆုံးအထောက်ကျိုးပန်းနိုင်ရတာကြောင့်ခုလိုမျိုးအခြေအနေရောက်လာရင်လို့ကျွန်မထင်တယ်။ဒီဖြတ်တန်းခဲ့တာတွေနဲ့ပတ်သက်ပြီးတော့ခက်ခဲပင်ပန်းနေလို့တော့ကျွန်မထင်သလားစဉ်းစားကြည့်မယ်ဆိုရင်ဒါကရုန်းကန်မှုလို့တော့ကျွန်မမပြောချင်ပါဘူး။အဲ့လိုမယူဆပါဘူး။ကျိုးကျိုးဆော့ဆော့လှုပ်ဆောင်ရတဲ့အခြေအနေလို့ပဲထင်ပါတယ်။ တခုခုလုပ်ဖို့အတွက်စိတ်အားထက်သန်မှုလိုပါရဲ့ရှင်ဒီမှာကိုဘာလုပ်ချင်လဲဘာဖြစ်ချင်တာလဲဆိုတာကိုရှာဖွေရပါမယ်ထက်သန်မှုအစဉ်တိုင်းမှာကံကောင်းတဲ့သူတယောက်ဖြစ်ခဲ့တယ်လို့လည်းကျွန်မထင်ပါတယ်ဒီပတ်ဝန်းကျင်မှာကိုစိတ်ဝင်စားတာပါလဲနောက်ပြီးတော့ကိုလုပ်ချင်တာကရောဒါလဲကိုကရောဘယ်လိုနေရာမျိုးမှာအားတာလဲဒီအချိန်မှာကိုရှိနေတဲ့ပတ်ဝန်းကျင်တွေဘာတွေကအရေးကြီးလဲစသဖြင့်ဘာလို့မလဲဆိုရယ်ဆုံးဖြတ်ချက်ချရတာလွယ်ရဲ့ကိစ္စတော့မဟုတ်ပါဘူးဒါပေမဲ့ဆုံးဖြတ်ရပါရင်ဆိုတော့ကျွန်မအကြံပေးချင်တာကဒီကဘာကြီးကအကြီးကြီးပါကိုဖြတ်တတ်တဲ့အစ်စင်တိုင်းမှာကိုအတွက်အကောင်းဆုံးအားထုတ်ကြိုးပမ်းရပါမယ်စူးစမ်းရင်တလန်းတွေရှိတယ်ဆိုတော့ယုံကြည်ထားလိုက်ပါဘဝမှာအောင်မြင်ခြင်းရင်ကိုယုံကြည်မှုရှိဖို့အရေးကြီးတယ်လို့ကြိုးပမ်းအားထုတ်မှုတွေအများကြီးလုပ်ရတယ်ဆိုတာကိုတော့မမ့်မိမိအောင်ကသူ့အတွေ့အကြုံနဲ့ရှင်းပြီးပြောပြပါတယ်
I think what's more important than worrying about if you will be fitting in or being accepted
ကိုကိုလူတွေကလက်ခံနိုင်မှာမလားတော့ကိုနဲ့အဆင်ပြေရမလားဆိုတာမြင်ခဲ့ကိုကဘလို့ရည်မှန်းချက်တွေအတွက်စူးစမ်းလှုပ်ဆောင်နေလဲဆိုတာကိုအဓိကကြီးတင်ပါတယ်ရှင်ဒီအဖွဲ့လိုက်လှုပ်ဆောင်မှုတွေမှာဆိုရင်ကိုအဖွဲ့ရဲ့ရည်မှန်းချက်ကဘာလဲကိုလုံးနိုင်တာကတော့ဘာလဲဆိုတာသိပြီးတော့လုပ်ရပါမယ်အဓိကကတော့ပြောရဲဆိုရဲရှိရပါမယ်ကိုနောက်မှချန်မထားတင်ပါဦးကိုကငယ်လို့နောက်ပြီးအမျိုးသမီးဖြစ်လို့ဆင်းရဲလို့အစသဖြင့်ကိုရဲ့နောက်ခံအခြေအနေတွေကိုတွေးပြီးတော့တည်ငြိမ်ပြီးတော့နှုတ်ဆက်မနေဖို့အရေးကြီးပါတယ်။အဲ့ဒီအားလုံးကိုထားခဲ့ပါ။ပြောစရာရှိတာကိုရဲရဲဝင့်ပြောပါ။ရည်မှန်းချက်ထားပါ။သူ့မို့ငါမို့ဆိုတာတွေမတွေးဘဲနဲ့ဒီရည်မှန်းချက်ကိုကြည့်ပြီးတော့အလုပ်လုပ်ပါ။ဒီလိုဆိုရင်လူတိုင်းအတွက်နေရာတစ်ခုရလာလိမ့်မယ်ဆိုတာအကြံပေးချင်ပါရဲ့ ။သိပ္ပံတဲ့အင်ဂျင်နီယာပညာရပ်နဲ့လုပ်ငန်းခွင်တွေမှာအမျိုးသမီးတွေပုံမပါဝင်လာရင်မတူညီတဲ့အထွေခေါ်တွေတီထွင်ကျန်ဆမှုတွေနဲ့တို့တက်မှုတွေပိုဖြစ်လာနိုင်တယ်လို့မမီမီအောင်ကယုံကြည်ထားတာပါ
women men it has diversity is absolutely fundamental because as I mentioned earlier
အမျိုးသားနဲ့အမျိုးသမီးတွေကြားမှာမတူညီတဲ့ကွဲပြားမှုတွေရှိရင်ဒါကတိတ်ကိုအရေးပါတဲ့အရာပါကျွန်တော်အစောပိုင်းကပြောခဲ့တာလို့ပဲကျမတို့တွေအခုချိန်နေရအောင်လို့အများကြီးစူးစမ်းခဲ့ရပါတယ်ခီးလည်းရောက်ခဲ့ပါတယ်တချိန်တည်းမှာကျမတို့မျှော်မှန်းထားတဲ့သိပ္ပံဆိုင်ရာစူဇန်ရှာဖွေမှုတွေကျမတို့သိကျင်တဲ့သိပ္ပံဆိုင်ရာဖြေရရဖို့အတွက်အာဂတစူဇန်လေးလာမှုတွေမှာမဟုတ်ပါဘူး။ညီညီမမကိုပဲကျမတို့စူဇန်နေတဲ့သိပ္ပံဆိုင်ရာရှာဖွေမှုတွေအများကြီးရှိပါသေး။ဒါတွေရဖို့နောက်ထပ်အများကြီးလုပ်ရအောင်ပါပါ။ဒါမဲ့ဒါတွေကိုလှုပ်ဆောင်တဲ့နေရာမှာရှေးရိုးပုံစံနဲ့တော့လည်းတွားလို့မရပါဘူး။အားလုံးတယောက်ချင်းစီရဲ့မတူကွဲပြားတဲ့တက်သည့်ကျွမ်းကျင်မှုတွေစုပေါင်းပြီးမှလုပ်ရတာပါ။အပြန်လန်နှိမ့်နိုင်ပူးပေါင်းဆောင်ရွက်မှုလိုပါသေး။ကျမတို့အင်္ဂါကြိုအတွက်ရဟရင်ဖန်တီးတော့ကလို့ရှင်ဒီဆက်တေးသေးလေးထဲမှာလိုအပ်တဲ့စွမ်းရည်တွေအားလုံးပါအောင်ဖန်တီးရတာပါကျမတို့အားလုံးပူးပေါင်းပြီးတော့မဆောင်ရွက်ဖို့ဆိုရင်အဲ့ဒီအဖြေကိုရမှာမဟုတ်ပါဘူးအစင်လာရှိတွေကိုဖျက်နေရအမျိုးမျိုးအချင်းနဲ့အမျိုးမျိုးကနေပြီးတော့လာကြတဲ့ဒီမတူကွဲပြားတဲ့အတွေ့အမြင်တွေအတွေ့အခေါ်တွေအားလုံးစုပေါင်းပြီးတော့လုပ်ခဲ့ရတာပါအဲ့ဒီအချိန်မှာကြားမှသူငါဆိုတာမရှိပါဘူးဒါကြောင့်လို့အမျိုးသားအမျိုးသမီးဘယ်သူပဲဖြစ်ဖြစ်သိပ္ပံနဲ့အင်ဂျင်နီယာပညာရပ်တွေမှာသူ့ပိုင်းတဲ့သူတက်ကြွန်းကြတဲ့သူတွေမတူကွဲပြားတဲ့အတွေ့အခေါ်တွေအားလုံးဆက်ဆက်စုပေါင်းပြီးတော့လုပ်ရပါတယ်။ကိုယ့်ကိုယ်ကိုဖြစ်နိုင်မှာမလားလုံနိုင်မှာမလားဆိုပြီးတော့တန်ကြာမဖြစ်မိပါစေနဲ့လို့အဓိကပြောချင်ပါတယ် ။အမျိုးသားပဲဖြစ်ဖြစ်အမျိုးသမီးပဲဖြစ်ဖြစ်ဆွဲလုံးလာရှိရှိနဲ့ကြိုးပမ်းအားထုတ်မယ်ဆိုရင်လိုရာပန်းနိုင်ကိုရောက်နိုင်တယ်ဆိုတာကိုမမီမီအောင်ရဲ့အတွေ့အကြုံကသက်သေပြနေပါတယ်။ကိုယ့်ရဲ့စွမ်းရည်နဲ့တီထွင်ကျန်ဆနိုင်မှုတွေကိုရှော့တွက်ခဲ့ကြရင်တော့ဒီကနေ့လူသားတွေလာဖို့ရောက်ခဲ့ကြမှာမဟုတ်တလို့အင်္ဂါကျူပေါ်ရဟရင်စေလွတ်နိုင်တာမျိုးလည်းဖြစ်လာမှာမဟုတ်ပါဘူး။ဒါကြောင့်ကိုလုံနိုင်တာကိုယုံယုံကြည်ကြည်နဲ့မဆုံမနစ်ကြိုးပမ်းအားထုတ်ဖို့သာအရေးကြီးတယ်ဆိုတာတင်ပြရင်းနဲ့ပဲဒီသတင်းနဲ့အမျိုးသမီးကဏ္ဍကိုဒီမှာပဲရနာဝင်ပြပါရှင်။ကျွန်မခင်ဗျပြပါရှင်။
ဒီရက်သစ်ကဆုံးလင်းအမေရိကန်တခွင်အစီအစဉ်မှာနယူးယောက်ကသမတ်အမှုပညာပြရိုက်ပြန်လည်ဖွင့်လိုက်တာစာသင်ခန်းပြင်မမှာထွက်ပြီးတော့တင်ကြားတဲ့အကြောင်းနဲ့မန်ဆက်ချင်းဆက်ပြည်နယ်ကအိနေယာရောက်ဂျမိုင်းဝန်ဆောင်မှုပေးတဲ့လုပ်ငန်းအကြောင်းကျွန်တော်အအောင်ကတင်ပြပေးထားပါတယ်ခင်ဗျာဒီလိုမျိုးကအကြီးဆုံးအမှုပညာပြရိုက်ကိုအခုခါမှပြန်လည်ဖွင့်လှစ်လိုက်ပါပြီ။ COVID-19 ကာယောဂါကာလမှု The Metropolitan အမှုပညာပြရိုက်ကိုပိတ်ထားရကနေအခုလိုပြန်ဖွင့်လှစ်လိုက်တာပါ။ပြရိုက်အကြီးအကဲ Daniel Weiss က
In our history of 150 years, we have been closed before probably for 3
years. ဒီပေါင်း150အတွင်းအရင်ကလည်းပိတ်ခဲ့ပူပါတယ်။ဒါပေမဲ့လည်း3ရက်ကအများဆုံးမှာမြန်မာနိုင်ငံကြားတဲ့အချိန်ရဲ့ 9/11 တိုက်ခိုက်မှုအချိန်တွေတုန်းကပါဒါပေမဲ့အခုလိုအကြာကြီးမပိတ်ခဲ့ပါဘူးဒီပြလိုက်ကိုပိတ်ထားခဲ့တာ 9လောက်9လောက်ရှိခဲ့ပါပြီ။အခုလိုပြန်ဖွင့်လိုက်နေတာကြောင့်အတော်လေးကိုချင်းနဲ့ဝမ်းသာမိပါတယ်လို့ပြောသွားတာပါ။ပြလိုက်ကိုဝင်ကြည့်မယ်ဆိုရင်တော့ဝင်ကြီးကတော့တယောက်ကို25ဒေါ်လာကြားပြီးအငင်းစားတွေဆိုရင်တော့18ဒေါ်လာပေးရပါတယ်။ကျောင်းသားတွေကတော့12ဒေါ်လာပေးရမှာပါ။ပြလိုက်မှာနှစ်စဉ်ကြီးပေးပြီးတော့အဖွဲ့ဝင်တွေတခြားပတ်မိုးသူတွေနဲ့အသက်12နှစ်အောက်ကတော့ဝင်ကြီးအခမဲ့ပါ
The governor's mandate is that it's 25% of your normal number of visitors.
စီးမင်းကတော့အရင်ပုံမှန်အချင်းကပြလိုက်ကိုလာလေသူတွေရဲ့25ရာခိုင်နှုန်းပဲလက်ခံရမယ်ဆိုတာပါဥပမာအရင်ကတရက်ကိုလူ3000လောက်လာကြည့်ကြရင်အခုတော့အဲ့ဒီဥယျာဉ်ရဲ့25ရာခိုင်နှုန်းလူ9500ပဲလက်ခံပါတော့မယ်လို့ Daniel Weiss ကပြောပါတယ်ယူယောမျိုးမဟင်တန်အရမရှိတဲ့ဒီပြလိုက်ကို The Met ပြလိုက်လို့လည်းခေါ်ကြပြီးတော့နှစ်စဉ်လူတန်းနဲ့ချီလာရောက်ကြည့်ရှုလို့ရှိပါတယ်။ဒါပေမဲ့လည်းကိုဗစ်ကရောဂါကြောင့်နယူးယောက်မှာရှိတဲ့ကမ္ဘာအဆင့်မီယဉ်ကျေးမှုလက်ရာတွေပြတာတဲ့ဒီပြလိုက်တွေအဖွဲ့အစည်းတွေအနေနဲ့အားလုံးပိတ်ထားပြီးတော့အခုခါမှာဧည့်သည်တွေပုံမှန်ပြန်လာဖို့မျိုးအုပ်ချုပ်ရေးအဖွဲ့ကမျှော်လင့်နေတာပါမြို့ကန်တူဖြစ်တဲ့ Heather Beck ကအခုလိုပြောပါတယ
် I'm so excited I have missed seeing art in real life
The game ကိုစိတ်လို့ရှာမိပါတယ်ဒီအမှုပညာလက်ရာတွေလိုက်ကြည့်ရတဲ့အရာတွေကိုလွှမ်းမိပါတယ် online ကနေကြည့်လို့ရပါမယ်လေကိုယ်တိုင်လာကြည့်ရတဲ့အရာတာနဲ့တော့ဘလုံးမကိုမရှင်းနိုင်ပါဘူးလို့ဆိုပါတယ်ပြရိုက်တွေအခုလိုပြန်ဖွင့်ပေးမယ်လေယောဂကူးဆက်မှုထိန်းချုပ်ဖို့အတွက်တာဝန်ရှိသူတွေကသတိကြီးကြီးနဲ့ဆောင်ရွက်နေပါတယ်ပြရိုက်လာသူတွေအနေနဲ့ကိုလာမဲ့အချိန်အတွက်ကြိုးပြီးတော့ appointment ယူဖို့လိုသလိုလာကြည့်ကြတဲ့အခါမှာလည်းနှာခေါင်းစည်းတွေတက်ရပါတယ်ဒါအပြင်ပြရိုက်မှာကိုင်းကြီးအဲ့လိုရတဲ့ဌာနနဲ့အစားအသောက်ရောင်းတဲ့ဌာနတွေလည်းပိတ်ထားပါတယ်မြို့ကန်တူဖြစ်တဲ့ KC Hatfield က
I really feel like the city has it's really coming alive.
ညမပြန်စီကားလာပါပြီ။ဒီနေရာတွေကိုပြန်လာလေလို့ရတာကြောင့်လည်းတကယ်ကိုစိတ်ချမ်းသာပါတယ်။ The Met ပြရိုက်မှာကြီးစရာတွေဆုံးပါတယ်လို့ဆိုပါတယ်။ဒီပြရိုက်ကိုနယူးယောက်မှာကိုရိုနာဗိုင်းရပ်စ်ကြီးအကျယ်ပြန့်ပွားချိန်မတ်လလေလောက်ကစတင်ပိတ်ခဲ့တာပါ။အခုချိန်မှာတော့နယူးယောက်မြို့ရင်းကပြရိုက်ပေါင်25ခုလောက်ဟာရှေ့ဘလူးပုံစံနဲ့ရှောက်လန်းကြမယ်ဆိုတာနဲ့ပတ်သက်ပြီးတော့တဲ့ချက်လက်တွေဖလှယ်ကြသလိုလာလည်ကြသူတွေအနေကင်းရေးအတွက်စီမင်းစီကံတင်းတင်းကျပ်ကျပ်ချမှတ်ဆောင်ရွက်နေကြပါတယ်ခင်ဗျာ။ယူအောင်မျိုးမှာလာမယ့်စက်တင်ဘာ21ရက်နေ့ကျရင်အခြေခံပညာကျောင်းတွေပြန်ဖွင့်ဖို့ကြေညာထားပါရယ်။အခုအခါမှာတော့တချို့ကျောင်းတွေနဲ့မိဘတွေကကလေးတွေကိုစာသင်ခန်းပြင်ပလေဝင်လေထွက်ကောင်းတဲ့နေရာမှာစာသင်ကြတဲ့ပုံစံကိုချိန်နှက်တက်ကြပြီးပိုအန်နီယေကင်းတယ်လို့လည်းဆိုပါရယ်။ကျောင်းဆရာမမရီစီယော်နီယာကအခုလိုပြောပါရယ
် It's an outdoor classroom showing how during this trying time of COVID and having
ဒီကိုဗစ်ကရောဂါကာလမှာအပြင်ထွက်ပြီးတော့စာသင်ကြတာပါကျောင်းဖွင့်လို့ကလေးတွေကျောင်းပြန်လာတဲ့ကြတော့စာသင်ခန်းအပြင်ထွက်ပြီးတော့သင်ပါတယ်အထူးသဖြင့်တော့မူကြိုကလေးတွေအတွက်ပါရဲတွေရဲ့အကူအညီနဲ့လမ်းတွေကိုပိတ်လိုက်ပါတယ်ဒီပုံစံအတိုင်းမိဘတွေနဲ့အတူငူဂျုံနဲ့သူငယ်တန်းကလေးတွေကိုအချိန်ပိုဆော့ပြီးတော့လက်ခံနိုင်ဖို့မျှော်လင့်ပါတယ်လို့ပြောသွားတာပါ Brooklyn အရက်က PS 15ကျောင်းမှာဒီစာသင်ခန်းပုံစံကိုစတင်လိုက်တာဖြစ်ပြီးတော့ရေရှည်ဒီပုံစံနဲ့ဆက်တင်ကြသွားဖို့မိဘတွေကလိုလားနေပါတယ်မိဘတူဖြစ်တဲ့ Debbie Reservedo က
I think it's a good idea yeah I think it's
ဒီစီစဉ်ကောင်းတယ်လို့ထင်ပါတယ်ကလေးတွေအတွက်လည်းအကောင်းဆုံးနေရာပါဒါလို့သာပုံမှန်လုပ်နိုင်ပြီဆိုရင်တော့တကယ်ကိုကြိုက်ပါတယ်လို့ဆိုပါတယ်အခုလိုစာသင်ကြားပုံကိုမျိုးအုပ်ချုပ်ရေးအဖွဲ့ဝင်တွေသိပြီးတော့ဒီလိုပုံစံနဲ့သင်ကြားမှုကိုလက်ခံအားပေးဖို့လဲမိရရီနဲ့ဆရာဆရာမတွေကလူလာနေတာပါရှစ်တန်းကျောင်းသူ Lynn Rosario က
I think it's a good idea and it's a lot safer than being inside because inside the same area
အထက်မှာလည်းဆိုင်တော့အပြင်မှာပူကောင်းတယ်လို့ထင်ပါတယ်စာသင်ခန်းထဲမှာဆိုရင်ဒီလေကိုပဲပြန်ရှူနေရတာဖြစ်ပြီးတော့အပြင်မှာဆိုရင်တော့လေကောင်းလေတန့်ရနိုင်ပါတယ်ဒါပေမဲ့တယောက်နဲ့တယောက်တူချင်မှတော့တူမှာပါတချို့ကျောင်းသားတွေအတွက်အပြင်ဘက်မှာစာသင်ရတာပိုကောင်းနိုင်တယ်လို့တချို့တွေအတွက်လည်းစာသင်ခန်းထဲမှာနေရတာပိုကောင်းနိုင်တယ်လို့ဆိုပါရယ်ဒါပေမဲ့လည်းမကြခင်လအနေငယ်အတွင်းမှာပဲစောင်းရသည်ကိုရောက်မှဖြစ်တာကြောင့်ဒီစာသင်ကြားနည်းနဲ့ဘလောက်ကြာကြာဆက်သွားနိုင်လဲဆိုတာကိုလည်းစဉ်းစားဖို့လိုကြောင်းတချို့ကထောက်ပြကြပါရယ်ခင်ဗျာCOVID-19 ကာယရောဂါကာလမှာအကြောင်းမျိုးမျိုးကြောင့်ဆေးရုံကိုသွားပြီးတော့ကျန်းမာရေးကုသမှုခံယူရသူတွေအတွက်အဲ့လိုသွားတာဟာအပိုဝင်တော့ဝင်ဖို့တခုလိုဖြစ်နေတာပါ။တာမန်ကိုကံအားကောင်းတဲ့သူတွေတောင်မှကိုရိုနာဗိုင်းရပ်စ်ကူးစက်မှာကိုရှောင်ရှားတဲ့အနေနဲ့ကိုယ့်အိမ်မှာပဲနေထိုင်လုလုကင်နေကြတာမှာတချို့ကတော့ဆေးရုံကိုမသွားမဖြစ်သွားမယ်အခြေအနေကိုရင်ဆိုင်ကြရပါတယ်။ဒါပေမဲ့လည်းအခုခါမှာတော့ဆေးရုံမှာကုသမှုခံယူရမယ့်ဝန်ဆောင်မှုကိုတချို့ကျန်းမာရေးဝန်ဆောင်မှုအဖွဲ့တွေကအင်တန်ရာရောက်လိုက်ပြီးတော့ကုသမှုပေးနေပါတယ်ဆေးရုံသွားမှာကိုဆိုရင်လည်းလူနာတူဖြစ်သူဝီလျံမယ်ရီက
with the COVID-19. I didn't want to be involved with that.
ဒီ COVID ကာလမှာတခြားလူနာတွေနဲ့အတူဆေးရုံတက်မနေကြပါဘူး။အခုအိမ်မှာနေပြီးတော့ကုရတာဆိုတော့အဆင်ပြေပါတယ်လို့ပြောပါတယ်။ Medical Home ကျန်းမာရေးဝန်ဆောင်မှုအဖွဲ့ဟာ Massachusetts ပြည်နယ် Boston မြို့တစ်ဝိုက်မှာအခုလိုအိမ်နိုင်ရာရောက်ကျန်းမာရေးဝန်ဆောင်မှုပေးနေတာပါ။ဆေးရုံသုံးပစ္စည်းတွေ၊သူနာပြုတွေ၊ဓာတ်ခွဲခံကိရိယာတွေ၊ X-ray ဆက်တွေဒါတွေယူလာပြီးတော့ကုသပေးနေတယ်လို့ဆိုပါတယ်။ Medical Home အကြီးအကဲ Rafael Rakowski က
You add Bluetooth, high-speed internet, wireless device.
Bluetooth, မြန်လုံးမြင့် internet, Wi-Fi, လူနာရဲ့အခြေအနေကိုစောင့်ကြည့်စစ်ဆေးတဲ့ဆက်အစင်းနဲ့ပြင်ထားတဲ့အရန်ဘက်ထရီ၊မီးစက်၊တယ်လီဖုန်းဆက်သွယ် signal စတဲ့အစင်းမြင့်နည်းပညာတွေကအိမ်မှာဘေးအန္တရာယ်ကင်းရင်းနဲ့ကုသမှုပေးဖို့အဆင်ပြေစေပါတယ်လို့ဆိုပါတယ်။ဒီကာယောဂကာလမှာဆရာဝန်တွေအများစုဟာသူတို့ရဲ့လူနာတွေနဲ့ဆက်သွယ်ဖို့ online နည်းပညာကိုပို့ပြီးတော့အသုံးချလာကြပါတယ်။မတွေ့မဖြစ်စမ်းသပ်ရမယ့်လူနာတွေကိုတော့စေကန်းလာခွင့်ပြုပေမဲ့အများစုကိုတော့အင်တာနက်ဗီဒီယိုကနေတဆင့်ကုသပေးနေပါတယ်။တကယ်ကတော့အွန်လိုင်းတယ်လီဖုန်းကနေတဆင့်ကုသပေးရတဲ့စနစ်ဟာ1950လောက်ကတည်းကစတင်ခဲ့တာပါ။ဝီလျံမယ်ရီက
I didn't know it was possible to be like this at all.
ဒါလိုမျိုးအိမ်မှာနေပြီးတော့ကုသမှုရယူရတာမျိုးရှိတယ်ဆိုတာကိုမသိခဲ့ပါဘူး။ဆေးရုံသွားရတာတစ်ဆိုင်ရင်အခုကအဆင်ပြေပါတယ်လို့ဆိုပါတယ်။အိမ်မှာနေရတဲ့အတွက်စိတ်ပူလွတ်လပ်ပြီးတော့ယောဂလည်းပူသက်သာတယ်ထင်ရတယ်လို့သူကပြောပါတယ်။အခုခါမှာတော့ကျန်းမာရေးအာမခံတွေကလည်းအိမ်နံရရောက်လာပြီးတော့ကုသမှုပေးတဲ့အပေါ်ခွင့်ပြုလက္ခဏာကြောင့်ဒီနည်းပညာပူကျကျပြည့်ပြည့်ဖြစ်လာဖို့အားလုံးကမျှော်လင့်နေကြပါတယ်ခင်ဗျာ။
အခုဆက်ပြီးသိပ္ပံနဲ့နည်းပညာကဏ္ဍကိုနားဆင်နိုင်ပါပြီ။ကျမခင်မျိုးသက်ပါ။မြန်မာနိုင်ငံလေကြောင်းနဲ့အာကာသပညာတက္ကသိုလ်ကအင်ဂျင်နီယာတွေဟာမြေကပ္ပလေလာရေးဂျိုရုလွှတ်တံဖို့လုပ်နေပါပြီ။ဒီစီမံကိန်းနဲ့ပတ်သက်ပြီးအပြည့်အစုံသိရဖို့ပမော့ခချုပ်ဒေါက်တာကြည်တန်းကိုမင်းမြန်ပြီးသင်ပြပေးပါပါ။
ကဘာမီလေးလာရေပေါ့နော်တပ် observation satellite ပါဒီ satellite မှာကျွန်တော်ကဟို micro satellite အမျိုးသားပေါ့နော် kilogram 90ရှိတဲ့ micro satellite ကိုကျွန်တော်တို့ဒီနိုင်ငံတကာအာကာသစခန်းကနေပြီးကျွန်တော်တို့လွှတ်တင်ဖို့ရှိပါတယ
်ဒီမြေကဘာလေးလာရေဂျိုရုဟာမြန်မာနိုင်ငံကကိုပိုင်ဂျိုရုလွှတ်တင်ဖို့စူးစမ်းနေတဲ့တတိယအဆင့်ဖြစ်ပါတယ်2016မေလထဲမှာ Intelsat ကုမ္ပဏီရဲ့ဆက်သွယ်ရေး channel ကိုနှားသုံးတဲ့မြန်မာဆက်သွမ်းတဲ့ပထမအဆင့်ကိုစတင်ခဲ့ပြီး2019နိုဝင်ဘာလထဲမှာ Intelsat ကုမ္ပဏီနဲ့ပဲနောက် channel တစ်ခုကို15နှစ်တာနှားသုံးတဲ့မြန်မာဆက်တူကတော့ဒုတိယအဆင့်ဖြစ်ပါတယ်
။ဟိုဆက်သွယ်ရေးကဏ္ဍအနေနဲ့ကျွန်တော်တို့ဒီ Intelsat နဲ့ပေါ့နော်မြန်မာဆက်1ဆိုပြီးလဲလွတ်ခဲ့ပါတယ်။အဲ့ဒါတော့ကျွန်တော်တို့ကကွန်ဒိုဆက်အမျိုးသားပေါ့နော်။ဟိုမှာရှိတဲ့ transporter ကိုကျွန်တော်တို့ဒီဝယ်ပြီးဆိုဒီမှာဒီဆက်သွယ်ရေးကဏ္ဍနော်နောက်က internet အသုံးပြုမှုတွေကျောတန်ထုတ်လွှင့်မှုတွေအတွက်အဲ့နောက်တစ်ခါကျတော့ကျွန်တော်တို့ကဟို joint satellite ပေါ့နော်ဆိုတော့ Intelsat နဲ့ကျွန်တော်တို့မြန်မာဘက်နဲ့တဝက်စီကြာခံပြီးဆိုဒီပါတဲ့ transponder နဲ့ကျွန်တော်တို့ကတဝက်စီပေါ့နော်အဲ့လိုနဲ့လွှတ်ခဲ့တဲ့ဟာရှိပါတယ်ဒါတွေကဆိုတော့ဆက်သွယ်ရေးကဏ္ဍအတွက်အများကြီးထောက်ကူပြုတယ်ပေါ့နော်နောက်တစ်ခါဒီ internet အသုံးပြုမှုတွေ broadcasting တွေအတွက်ပေါ့နော်ဟိုထောက်ကူပြုတယ်သို့တော့ကျွန်တော်တို့ဒီမှာ sector တွေအများကြီး site တွေးရေးမွေးမြူရေးတက်တော့ရေလုံငန်းတက္ကသိုလ်ဘဝဘေးအနေနဲ့စသဖြင့်ဒီဟာတွေအတွက်လည်းကျွန်တော်တို့ဟိုဂျိုရုလွတ်ဖို့ရလိုတယ်အဲ့ဒီအတွက်ကကျွန်တော်ခုပြောတဲ့ကဘာမီလိလာရေဂျိုရုကနေကျွန်တော်တို့ကဟို satellite image တွေကိုပေးတယ်ပေါ့နော်ပေးတဲ့ satellite image တွေပေါ်မှာကျွန်တော်တို့ကဒီနည်းပညာတွေနဲ့ပြန်ပြီးဆိုသုံးနိုင်တဲ့ခဏအတော်များများဟိုဒီဆော့ပြောတဲ့ကဘာမီလိလာရေဂျိုရုကနေဆိုပံ့ပိုးပေးနိုင်တယ်ပေါ့
ဘယ်လိုပံ့ပိုးပေးနိုင်တာပါလဲ
သွားမှာပေးရနေရဆိုကျွန်တော်တို့ကသွားဆိုကျွန်တော်ရေကြီးရဲ့သူရဲ့ဆိုရေ area ဆို flat ဒီ monitoring လုပ်လို့ရတယ်အဲ့ flight ကနေမှကျွန်တော်ကဘယ်လောက်ဒီအောင် damage ဖြစ်နိုင်လဲဆိုတော့ရေလွတ်ရတယ်ဘလို့စီမံခန့်ခွဲကြရမလဲပေါ့နော် disaster management နောက်ကဒီခုလွတ်မဲ့ဟာကဆိုတော့ weather အတွက်လည်း focusing လုပ်လို့ရတယ်ဆိုတော့ဒီဆိုတော့ thunderstorm တစ်ခုကဘယ်လိုသွားနေတယ်ဘယ်လောက်နှုန်းနဲ့တိုက်နေတယ်ဆိုတော့ဒီမိုးလေဝသဒီခံမှန်းတွက်ချက်မှုကိုလည်းပိုပြီး accuracy ကောင်းအောင်လုပ်ပေးနိုင်တယ်ပေါ့နော်စိုက်ပျိုးရေးဆိုစိုက်ပျိုးရေးဒီcrop monitoring ပေါ့နော်ဒီကဘက်တီးနဲ့အနေနဲ့အခြေအနေတွေပိုကြနေသလားဘာလို့လဲဒီသူတို့ရဲ့အတင်ဖြစ်တုံးတို့အတွက်မျိုးရတာတွေလိုလားဒါတွေကကျွန်တော်က satellite image ရှိရတဲ့အားနေပြီးဆိုကျွန်တော်တို့ color index တွေနဲ့ကျွန်တော်ကပြန်ခွဲပြီးဆိုသူ့သဘောဥပမာဆိုပါဆိုကျွန်တော်ကဟိုပိုးမွားတွေကြတယ်ဂျိုင်းကောင်တွေကြတယ်ဒါဆိုလို့ချင်းလဲကျွန်တော်တို့က ဒီ satellite image ရိုက်ပြီးတော့အဲ့ဒီပေါ်နေမှာဘယ်နေရာရောက်ဖြင့်ပိုးချနေဆိုတာကျွန်တော်အခုဟိုအတိအကျဒီဟာပြန်ပြီးတွက်ထုတ်ယူလို့ရရတယ်ပေါ့နော်ကျွန်တော်ဒီ satellite image ကအခု GIS ပေါ့နော်ဒီနည်းပညာနဲ့ဆိုအခုစာပေတွေကျွန်တော်ဒီဆောက်လုပ်ရေးဝန်ကြီးဌာနတို့ကနေသုံးတဲ့ land use တွေအောက်ကကျွန်တော်တစ်တော်တွေရဲ့အနေအထားတွေပေါ့နော်ဆိုတော့ဒီ deforestation တွေဘယ်လိုဖြစ်နေလဲဆိုတော့ဟိုတတော်တွေပြုံးနေမှုဘလို့ရှိတယ်ဘယ်နေရာမှာဘလို့ကာဘာပြောင်းပြန်လုပ်လို့ရမလဲဆိုတဲ့ဟာတွေဟို land use နဲ့ပတ်သက်တာတွေတော့အခါကျွန်တော်က urban planning တွေပေါ့နော်အဒီအားတွေလည်းဒီရလာတဲ့ satellite image ကနေမှကျွန်တော်တို့ကဟို GIS technology နဲ့ဟိုပေါင်းပြီးဆိုတော့အသုံးချမယ်ဆိုလို့ချင်းရပါတယ်နောက်ဆုံးတော့ကျွန်တော်က national planning ပေါ့နော် national planning လုပ်တဲ့အချိန်ကြည့်အောင်ကိုပဲကျွန်တော်တို့ကဒီဆိုတော့ satellite image တွေကအများကြီးထောက်ကူပေးနိုင်ပါတယ်ဗျာဟုတ်
အခုကဘာမြေလေးလာရေဂျိုလူ EOS စီမံကိန်းမှာလှည့်တင်တဲ့ဂျိုလူတွေနဲ့ပတ်သက်ပြီးဘယ်လိုစီစဉ်ထားပါသလဲ
ဒီစီမံကိန်းမှာဂျိုလူနှလုံးလွတ်မှာပေါ့နော်အခုပထမတစ်လုံးကအခုလာမဲ့2021 February မှာကျွန်တော်တင်ပါပါတင်တာကျွန်တော်ကဘာမြေအထက်ကီလိုမီတာ400-600ကျားထဲမှာရှိမှာပေါ့နော်အဲဒုတိယလွတ်မဲ့လုံးကတော့ကျွန်တော်ကီလိုမီတာ600ဖြစ်ပါတယ်ဟုတ်ဆက်တလိုက်မှာလည်းသူတက်တဲ့နဲ့သူရှိတယ်ဗျာ
တ
ော့ကျွန်တော်ကဒါပေမဲ့နှစ်ခွဲ3နှစ်အဲ့လောက်တာဝန်ကျင်မှာသုံးလို့ရတယ်ပေါ့။ဟိုကကျွန်တော်ကစက်တော်ရေဂျိုလူဆိုရင်သူ့ရဲ့တက်တန်း15နှစ်တခါတည်းတတ်မှတ်ပြီးသားတတ်မှတ်ပြီးသားဆိုတာသူ့တဲ့ပို့သွားလို့ရှိရင်လည်းနည်းနည်းပဲအများကြီးမပို့ဘူးပေါ့နော်။ဘာလို့ဆိုသူ့မှာဂျိုလူကိုထိန်းချောင်းတဲ့ပို့အတွက်လိုတဲ့ဖြူရယ်တွေရှိတယ်။အဲ့ဒါစက်တလိုက်နဲ့အတူတခါတည်းတွက်ချက်ပြီးသူထဲလိုက်အဲ့ဖြူရယ်ကုန်တဲ့အချိန်မှာဂျိုလူကြီးကတော့ပြတ်တော့မကြဘူး။ဒါပေမဲ့ကိုယ်နိုင်ငံပေါ်မှာဖြတ်မသွားတော့ဘူး။အဲ့တော့သူက useless ဖြစ်သွားမှာပေါ့နော်အဲ့ဒါပေါ်မူတည်ပြီးကျွန်တော်က design line ဆိုပြီးစ design လုပ်ကြတယ်အဲ့ဒါကိုကြိုးတွဲရပါတယ်ဆိုတော့ကျွန်တော်ကဒီနှလုံးဆိုတဲ့ဟာမှာပထမတစ်လုံးတက်တန်းကုန်ကန်ဒီမှာနောက်တစ်လုံးကျွန်တော်တို့ပြုတ်ဖို့ရပေါ့အဲ့တော့အခုလက်ရှိပထမတစ်လုံးမှာတော့ကျွန်တော်တို့ဒီအဲ့ရှိပြီးသားဒီ design တွေကကိုယ်နိုင်ငံရဲ့လိုအပ်ချက်နဲ့ကိုက်ညီတဲ့ဂျိုလူအမျိုးသားကိုကျွန်တော်အခုပထမအလှုပ်မှာပေါ့နော်ဒါနဲ့ကျွန်တော်အဲ့ဒီထဲမှာကျွန်တော်တို့ရဲ့ requirement တွေအကုန်လုံးကိုက်တဲ့ဟာဖြစ်ချင်မှပြုံးမယ်အဲ့မှာကျွန်တော်ကဒီကြားထဲမှာသူ့ကိုသုံးမယ်သုံးနေရတယ်မှာကျွန်တော်တို့ရဲ့ demand တွေကဘာလို့လဲဆိုတဲ့စာပေးတွေကျွန်တော်ယူပြီးနောက်ဒုတိယတစ်လုံးကျတော့ကိုယ်တိုင်အချိန်မှာ design လုပ်နိုင်ပြီပေါ့အလုပ်နိုင်တဲ့အချိန်မှာကိုယ်နိုင်ငံရဲ့လိုအပ်ချက်နဲ့ပိုးပြီးကိုက်ညီတဲ့ design တို့မှာပါသုံးမဲ့ function တွေကတော့ဘာမီလေးလာရေးပါပဲခင်ဗျာဟုတ
်ဆရာတို့တကယ် run set တင်တာဘယ်နေပါလဲဆရာ
2021 February ဘာရဲ့အတိအကျတော့ဒါတော့ကျွန်တော်လောင်ချပေါ့အခုကျွန်တော်တင်တာတော့ NASA ဘက်ကနေတင်ပါ NASA နေတင်ပြီးမှာပဲအခု American Space Agency လေအခုလက်ရှိတော့သူက February လို့ပေးထားတာရှိရဲ့ပေါ့ရဲ့အတိအကျတော့ကျွန်တော်တို့ပထမဒီမှာ set 2ဆိုကျွန်တော်လွတ်မဲ့ target date တဲ့ဆိုလောက်လောက်ကိုပဲကျွန်တော်နောက်ရောက်သွားတာရှိရဲ့ဒါဟိုလွတ်မဲ့အချိန်မှာရှိမဲ့ weather ဘာညာဒီအားတွေလည်းရှိတာပေါ့ရက်ကတော့အတိအကျကြီးသူတို့ပြောနေဘူးသို့တော့ February ထဲမှာကျွန်တော်တင်တယ်တင်တယ်ဆိုတော့အဲ့ဒီ February လမှာ NASA ကဒုံးမြန်ကကျွန်တော်နိုင်ငံတကာအာကာသစခန်းကိုသွားဖို့ရှိပါတယ်ဒီဆော့ဘကုံနေဂျိုလူတွေတဲသွားပြီးတော့အာကာသစခန်းကိုပို့တယ်အာကာသစခန်းကနေမှာကျွန်တော်ကဒီဂျိုပတ်လန်ထဲကို March လထဲမှာပြန်ပြီးထည့်ပြီးမထည့်ဘူးကျွန်တော်နိုင်ငံပေါ်နေပတ်မယ်ပေါ့နော
်ဟုတ်ကဲ့ပါဆရာဆရာတော့ဒီလို account ဖြောင်းနေအောင်ဆရာတို့ဘယ်နိုင်ငံနေနဲ့ချိတ်ဆက်ပြီးဆောင်ရွက်လဲပြောပြပေးပါဆရာ
အခုလက်ရှိဒီစီမံကိန်းကတော့ဒီဂျပန်နိုင်ငံဟိုကိုတက္ကသိုလ်နဲ့ပူးပေါင်းဆောင်ရွက်မှာပါ။ဒါပြည်တော်စုအစိုးရအဖွဲ့ကလည်းဒါမနစ်ကနှုတ်ဟိုစက်တင်ဘာ9ရက်နေ့ကကက်ဘိနက်စည်းရုံးမှာပဲသဘောတူဖွင့်ပြတဲ့ဟာတက္ကသိုလ်ချင်းပူးပေါင်းဆောင်ရွက်တယ်ဆိုတော့ဒါကတော့နိုင်ငံတော်ဘတ်ဂျက်ကကြာခံတဲ့စီမံကိန်းပါလေစီမံကိန်းက
ဒီကြောင့်လည်းအာကာသပညာတက္ကသိုလ်ပါမုခချုပ်ဒေါက်တာချီတွန်းရဲ့ပြောကြားခြင်းလည်းပဲဒီတိုင်းဖက်အတွက်သိပ္ပံနဲ့ဉာဏ်ပညာကဏ္ဍကိုဒီမှာပဲရန်လာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံရအောင်နော
်။ American Soya ရဲ့သဘောထားအမြင်အဖော်ကိုတင်ပြပါတော့မယ်ရှင်။
အီရန်အစိုးရအာဏာရခဲ့တဲ့1989ခုနှစ်ကစပြီးအီရန်ကနေနိုင်ငံပေါင်း40ကျော်မှာလှုပ်ကြံတပ်ဖြတ်မှုတွေအကြမ်းဖက်လုပ်ရကြံစီတာတွေနဲ့အကြမ်းဖက်တိုက်ခိုက်တာတွေကိုလှုပ်ဆောင်ခဲ့ကြပါတယ်။အီရန်အစိုးရရဲ့ရက်ဆက်ကြမ်းကြုတ်မှုနဲ့ကောက်ကျစ်မှုတွေဟာနိုင်ငံတကာနယ်နိမိတ်သတ်မှတ်ချက်မရှိပါဘူးလို့အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပီယိုကပြောပါတယ်။ဩဂုတ်လ21ရက်ဟာအကြမ်းဖက်ဝါဒကြောင့်နစ်နာခဲ့ကြသူတွေကိုဂုဏ်ပြုတဲ့အောက်မေ့ပွဲအထိတ်အမှတ်နှစ်ပတ်လည်နေ့ဖြစ်ပါတယ်။ဒါကြောင့်အမေရိကန်နိုင်ငံသားဝန်ကြီးဌာနကနေဒုက္ခရောက်နစ်နာခဲ့ကြသူတွေကိုအောက်မေ့ဂုဏ်ပြုတဲ့အနေနဲ့လူအခွင့်အရေးချိုးဖောက်တဲ့အီရန်နိုင်ငံသား14ယောက်ကိုပိတ်ဆို့မှုနဲ့အရေးယူလိုက်ပါတယ်။အဲ့ဒီထက်က13ယောက်ဟာ 1990ပြည့်နှစ်ကကြိုတင်ကြံစီပြီးဆွစ်ဇာလန်နိုင်ငံမှာရက်ဆက်စွာတိုက်ခိုက်မှုမှာပါဝင်ခဲ့သူအီရန်အစိုးရတာဝန်ရှိသူတွေဖြစ်ပါတယ်အဲ့ဒီ73ယောက်ကသူတို့အစိုးရရဲ့အစစ်အင်ဆုံးညွှန်ကြားမှုအရအီရန်တန်တမန်တွေအဖြစ်အယောင်ဆောင်ခဲ့ကြပြီးကျူးလွန်ခဲ့ကြတာဖြစ်ပါတယ်ဒီအီရန်တရှိုးတွေရဲ့ပြပမှာကြံစီကျူးလွန်ကြတဲ့အမှုတွေအနေနဲ့အီရန်အစိုးရကိုစန့်ကျင်ရဲသူတယောက်ကိုနှုတ်ပိတ်တဲ့အနေနဲ့တတ်ခဲ့တာအပါအဝင်ပြပမှာအကြမ်းဖက်မှုတွေကျူးလွန်ခဲ့ကြပါတယ်အီရန်အစိုးရကပြပရောက်အီရန်နိုင်ငံသားတွေကိုပဲအကြောက်တရားနဲ့အကြမ်းဖက်နှိပ်ကွပ်နေတာမဟုတ်ဘူးလို့အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုရဲ့အဲ့ဒီကြေညာချက်မှာဖော်ပြထားပါတယ်အီရန်နိုင်ငံရဲ့နာမည်ဆိုးနဲ့ကြော်ကြားတဲ့အီဗန်အကျဉ်းထောင်ထောင်မှုဟိုယာတိုလာကိုဒါယီဆူအိုရီယိုလဲအမေရိကန်ကလူသိရှင်ကြား Facebook မှုနဲ့ဒဏ်ခတ်လိုက်ပါတယ်အဲ့ဒီအီဗန်ထောင်မှာနိုင်ငံရေးအကျဉ်းသားတွေကိုနှစ်ရှည်လာများမဒိန်းကျင်တာအပါအဝင်ရက်ဆက်စွာနှိပ်စက်တာရိုက်နှက်တာတွေနဲ့ဆေးဝါးကုသခွင့်မပေးပါဘူးသက်ဆိုင်ရာအစိုးရတွေနဲ့အပေးအယူလုပ်နိုင်အောင်နိုင်ငံသားတွေကိုလည်းတစားကန်နေအဖြစ်အဲ့ဒီထောင်မှာဖမ်းထားပါတယ်အခုအမေရိကန်အရေးယူလိုက်တဲ့အီရန်တာဝန်ရှိသူ14ယောက်ဟာလူအခွင့်အရေးအကြီးအကျယ်ချိုးဖောက်ရာမှာပါဝင်ပတ်သက်ခဲ့တဲ့အတွက်သူတို့နဲ့သူတို့ရဲ့မိသားစုအရင်းအချာတွေအမေရိကန်ပြည်ထောင်စုကိုဝင်ခွင့်မရှိတော့ပါဘူး။အီရန်အစ္စလာမစ်သမ္မတနိုင်ငံရဲ့နှိပ်ကွပ်မှုဒဏ်ခံခဲ့ရတဲ့ကဘာတဖွန်းကနေနာခဲ့သူတွေကိုဒီအရေးယူမှုကထောက်ခံကြောင်းအမှားစကားပါလိုက်တာဖြစ်ပြီးအကြမ်းဖက်လုပ်ရက်တွေပြန့်ပွားအောင်လုပ်သူတွေကိုတာဝန်ခံမှုရှိစေဖို့တွန်းအားပေးတာဖြစ်ကြောင်းအီရန်အနေနဲ့ကိုယ့်ပြည်သူတွေကိုတိုက်ခါရှိစွာနဲ့လေးစားစွာပြုမှုဆက်ဆံဖို့အမေရိကန်ပြည်ထောင်စုကဆက်လက်ဖိအားပေးနေတယ်လို့ဝန်ကြီးပွန်ပီယိုကဆိုပါတယ်။အီရန်နိုင်ငံရဲ့မရေမတွက်နိုင်အောင်များပြားတဲ့လူအခွင့်အရေးချိုးဖောက်မှုတွေကျူးလွန်သူတွေတရားဥပဒေအရအရေးယူတာကိုရင်ဆိုင်ကြမယ့်နေ့ကိုအမေရိကန်ပြည်ထောင်စုကရှေ့ရှုနေပါကြောင်းအီရန်အစိုးရရဲ့ဖိနှိပ်အကြမ်းဖက်မှုကြောင့်ပြည်တွင်းမှာရောပြည်ပမှာပါအသက်ဆုံးရှုံးခဲ့ကြသူတွေရဲ့မိသားစုတွေနဲ့မိတ်ဆွေတငယ်ချင်းတွေဘဝင်ကြအောင်ဒီအရေးယူမှုတွေကအတိုင်းအတာတစ်ခုအနေနဲ့စိတ်သက်သာရာရစေလိမ့်မယ်လို့ညွှန်လင့်ပါတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုကပြောဆိုလိုက်ကြောင်းပါခင်ဗျာ
။အမေရိကန်ဆိုရရဲ့သဘောထားမြင်အဖို့ကိုတင်ပြလို့ပြပါပြီ
။အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးမှာပါ။ COVID-19 ဆရောက်တာဆရာWHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးရဲ့တုံ့ပြန်ဆောင်ရွက်မှုတွေနဲ့ပတ်သက်ပြီးပြန်လည်တုံ့တက်ဖို့ WHO ကနေခန့်အပ်ခဲ့တဲ့တီးကြဲလွတ်လပ်တဲ့အဖွဲ့ဟာစုံစမ်းစစ်ဆေးမှုတွေကိုစတင်လုပ်ဆောင်နေပြီလို့ကြက်တဘေးနေမှာပြောပါတယ်။သူတို့ဖွဲ့နေတဲ့လိုအပ်တဲ့ဆက်ရွက်စာတမ်းတွေ၊ပစ္စည်းတွေနဲ့အီးမေးလ်ကြည့်ရှုခွင့်တွေကိုကုလသမဂ္ဂအထက်ကဘယ်အဖွဲ့စည်းစီကမဆိုအပြည့်အဝရယူနိုင်တယ်လို့လည်းပြောပါတယ်။ဒီဖက်မှာပါဝင်ဆောင်ရွက်မယ်သူ12ဦးရဲ့အမည်စင်းကိုလည်းအဖွဲ့ပူးတွဲဥက္ကဋ္ဌတွေဖြစ်ကြတဲ့Liberian သမ္မတဟောင်း Alan Johnson Sirleaf နဲ့ New Zealand ဝန်ကြီးချုပ်ဟောင်း Helen Clark တို့ကသတင်းစာရှင်းလင်းပွဲမှာကြေညာခဲ့ပါတယ်။ Russia တိုက်ခိုက်ခံဆောင် Alexei Navalny အစိုက်ခတ်ခံရတဲ့ပတ်သက်ပြီးဆွေးနွေးဖို့အတွက်တောက်ကြံနေမှာ NATO မဟာမိတ်အဖွဲ့ဝင်တွေအရေးပေါ်အစည်းအဝေးထိုင်ခဲ့ကြပြီးတဲ့နောက်မှာ Russia ဟာဓာတ်လက်နဲ့အသုံးပြုမှုတာစီကာဝေးအဖွဲ့ရဲ့ကြီးကြပ်မှုအောက်မှာလက်လက်တဲ့စုံစမ်းစစ်ဆေးမှုကိုအပြည့်အဝပူးပေါင်းဆောင်ရွက်ရမှာဖြစ်ကြောင်း NATO အဖွဲ့ကပြောပါတယ်။ဘယ်ဓာတ်ရုပ်လက်နဲ့မျိုးကိုပဲတုံးတုံးဒါလူတက်ကိုလုံးဝလေးစားမှုမရှိရရောက်တယ်လို့ဒါကနိုင်ငံတကာလိုက်နိုင်ရမယ်ဆန်တက်မှတ်ခြင်းနဲ့စီးရင်ဥပဒေတွေကိုချိုးဖောက်တဲ့လက်မခံနိုင်စရာလုပ်ရဖြစ်ကြောင်းနေတို့အတွင်းရေးမှူးချုပ်ယန်စတိုတန်ဘတ်ကပြောပါတယ်ရုရှားအနေနဲ့ဒီကိစ္စနဲ့ပတ်သက်ပြီးအဖြေပေးရမှာဖြစ်ကြောင်းလည်းနေတို့ဖွဲ့ဝင်တွေကသဘောတူကြပါတယ်မြန်မာနိုင်ငံမှာစက်တင်ဘာ၄ရက်ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနက COVID-19 ကူးစက်သူလူနာသက်38ယောက်ထပ်ပြီးအတည်ပြုလိုက်တဲ့အတွက်အခုဆိုကူးစက်သူက1182ယောက်ရှိနေပါပြီ။ရန်ကုန်တိုင်းက14ယောက်နဲ့အများဆုံးဖြစ်ပြီးမန္တလေးတိုင်းမှာ6ယောက်၊ရခိုင်ပြည်နယ်နဲ့နေပြည်တော်က9ယောက်ရှိနေ။အေရီတိုင်းနဲ့မွန်ပြည်နယ်က1ယောက်စီပါဝင်ပြီးအများစုကပြည်ရင်းကူးစက်မှုတွေဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ပြည်သားဒုက္ခသည်စခန်းကဒုက္ခသည်ခေါင်းဆောင်ကိုယ်စားလှယ်အဖွဲ့တစ်ဖွဲ့ဟာရိုဟင်ဂျာဒုက္ခသည်တွေအတွက်တည်ဆောက်နေတဲ့ဘာဆန်ချာကျွန်းစီမံကိန်းကိုဒီကနေ့စနေနေ့မှာတောင်းရောက်ကြည့်ရှုလေ့လာမှာဖြစ်ပါတယ်။ကောက်ဆက်ပြည်သားဒုက္ခသည်စခန်းမှာလူနေထူထပ်တာနဲ့လုံခြုံရေးအခြေအနေတွေကိုထောက်ပြပြီးဘင်္ဂလားဒေ့ရှ်အစိုးရကဒုက္ခသည်တသိန်းကိုရွှေ့ပြောင်းနေရာချထားပေးဖို့အတွက်2019ခုအောက်တိုဘာလကတည်းကစပြီးဒီစီမံကိန်းကိုအကောင့်ထဲပုံနေတာဖြစ်ပါတယ်။စနေနေ့မနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။ တော်တာရှန်ပေါင်းဆက်ချမ်းသာကိုချမ်းမှာကြပါစေ။ဒီဝေကိုနားဆင်နေတဲ့ကျေးဇူးတင်ပါတယ်။ချစ်မချစ်မသက်ပ
ါ This program has come to you from the Voice of America, Washington.